Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အသံရဲ့2023ခုနှစ် March 12ရက်နေ့တနင်္ဂနွေနေ့မနေ့ဖက်အသံလွှင့်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီ။ဒါအပြင် VOA ရဲ့ Facebook စာမျက်နှာကပါတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီခင်ဗျာ။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာဒီကနေ့အသံလွှင့်အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပ
ါမင်္ဂလာမနက်ခင်းပါရှင်ကျွန်မခင်ဗျာတပါဒီမနက်ခင်းသတင်းတွေကိုကိုဇော်မိုးကျော်နဲ့ပဲသူပြောပြပေးမှာပါယူကရိန်းခုခံစစ်မှာအနောက်နိုင်ငံကအတင့်ကားတွေကြောင့်အပြောင်းအလဲတွေဖြစ်လာတယ်လို့ယူကရိန်းစစ်တပ်တာဝန်ခံတအုပ်ကပြောပါတယ်ရုရှားကတိုက်လေယာဉ်တွေကိုအီရန်ကနေဝယ်ယူတော့မှာပါတိုက်ပွဲတွေပြင်းထန်နေတဲ့ရှန်ကီးယားနေဆက်မှာတော့ဒုက္ခသည်တွေဆန်းနဲ့ရိတ်ခါအတွက်အခက်ကြုံနေရပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုဇော်မိုးကျော်ရေ
ဟုတ်ကဲ့ပါခင်ဗျာအဲ့ဒီလိုထူးခြားတဲ့သတင်းတွေအပြီးမှာတော့သတင်းပြပိုချက်နဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လင်းသွားဖို့အစီအစဉ်ထားပါတယ်ခင်ဗျာ
စစ်ကောင်စီကဒီနေ့မှဝင်ရောက်နေရယူလာပြီးမှဘုံကြီးကျောင်းအနေနဲ့နောက်နေအိမ်တွေကိုမြှို့လိုက်တာမျိုးတွေလုပ်တယ်ဒီရွာရဲ့ဖျားကုန်းကိုမှတက်ဆွဲထားတယ်ပေါ့လေ
ရှန်ကီးယားနယ်စပ်မှာအာဏာသိမ်းစစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေတိုက်ပွဲပြင်းထန်နေပါတယ်စစ်ကောင်စီတပ်တွေကနေအိမ်တွေမြှို့တာလက်နက်ကြီးနဲ့ပစ်ခတ်တာတွေရှိတယ်လို့ဒေသခံတွေကပြောဆိုပါတယ်မကြာမီပဲအပြည့်အစုံကိုတင်ပြပေးပါမယ်အဲ့ဒီနောက်မှာတော့ဗတ်စင်ကန္တာတွေဖြစ်တဲ့ဒုအတန်ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကမ္ဘာအာရှနိုင်ငံရေးလေယာစီးပွားသတင်းများဥလူရာသီနဲ့အနာဂတ်ကမ္ဘာစတဲ့ဗတ်စင်ကန္တာတွေကိုဇက်တိုက်ထုတ်လွှင့်သွားမှာပါအခုတော့နောက်ဆုံးရသတင်းတွေကိုဒေါခင်မျိုးသက်နဲ့အတူပြောပြပါအောင်မယ်ခင်ဗျာ
ယူကရိန်းစစ်ပွဲအတွက်အနောက်နိုင်ငံတွေကပေးပို့တဲ့တင့်ကားတွေဟာစစ်နည်းဗျူဟာဆိုင်ရာအတွက်တည်တာတဲ့အပြောင်းအလဲကိုဖြစ်စေတယ်လို့ယူကရိန်းတင့်ကားတပ်အကြီးအကဲသူဖြစ်တဲ့လီယိုနက်ခွန်ဒါကပြောပါတယ
်
အနောက်နိုင်ငံတွေကပေးတဲ့တင့်ကားတွေကပိုးပြီးတော့ဝေးတဲ့နေရာတွေကိုပြစ်ခတ်လို့ရတယ်လို့တွက်ချက်ထားတဲ့အချက်လက်တွေကိုပါတုံးလို့ရတဲ့အတွက်ကြောင့်ဖြစ်ပါတယ်။ဒီဆက်တွေကိုကောင်းကောင်းတုံးတဲ့ရန်သူပြစ်ကွင်းနာကတ်မလာခင်မှာပဲခြေမုံပြစ်လို့ရပါတယ်လို့ပြောသွားတာပါ။ရုရှားရဲ့ကျူးကျော်စစ်ကိုတံပြန်တိုက်ခိုက်နေတဲ့ယူကရိန်းတွေအတွက်စစ်မြေပြင်သုံးခင်မီတင့်ကားတွေပေးဖို့ကူညီမယ်လို့အနောက်နိုင်ငံအများအပြားကကတိပြုထားတာပါ။ရုရှားကယူကရိန်းနိုင်ငံတစ်လောက်ကိုမစ္စိုင်းတုံးတွေနဲ့ပြင်းထန်တိုက်ခိုက်နေစေပါ။ယူကရိန်းအရှေ့ပိုင်းဒွန်ဘတ်စ်ဒေသမှာတော့ဘက်ကွန်မြို့အရှေ့ဘက်ခြမ်းကိုရုရှားခြေစက်တပ်ဖွဲ့ဝက်ဂနာကနေထိန်းချုပ်ထားချိန်မှာပဲနောက်ဖက်ခြမ်းကိုတော့ယူကရိန်းတပ်တွေကထိန်းချုပ်ထားတယ်လို့ဗြိတိန်ကာကွယ်ဝန်ကြီးဌာနကစနေနေ့မှာပြောပါတယ်။ယူကရိန်းတပ်တွေကအခိုင်အမာအပြစ်ထားတဲ့အဆောက်အဦတွေကနေပြစ်ခတ်နေတာဖြစ်ပြီးမြို့ကိုသိမ်းဖို့ကြိုးစားနေတဲ့ဝက်ဂနာတပ်ဖွဲ့တွေတော့ကြီးမားတဲ့စိန်ခေါ်မှုတွေဖြစ်နေတယ်လို့လည်းပြောပါတယ်
။အီရန်ကရုရှားထုတ် SU-35 ဂျက်တိုက်လေယာဉ်တွေဝယ်ယူဖို့သဘောတူညီချက်ရရှိခဲ့တယ်လို့အီရန်ဆိုရပိုင်းသတင်းဌာနကစနေနေ့တွင်ကကြေညာခဲ့ပါတယ်။အီရန်နဲ့ရုရှားအကြားဆက်ဆံရေးတွေတိုးမြင့်လာနေပြီးအီရန်လုတ် drone လက်နက်တွေကိုလည်းရုရှားကယူကရိန်းကျူးကျော်စစ်အတွင်းအသုံးပြုနေပါတယ်။ SU-35 ဂျက်တိုက်လေယာဉ်တွေဟာနည်းပညာအရအီရန်အတွက်တင့်တော်ပြီးဝယ်ယူဖို့နောက်ဆုံးအဆင့်စာချုပ်ပြီးပြီလို့ကုလသမဂ္ဂဆိုင်ရာအီရန်ကိုယ်စားလှယ်အဖွဲ့ရဲ့ပြောဆိုတာကိုကိုးကားပြီးအီရန်အစိုးရပိုင်း IRIB သတင်းဌာနကပြောဆိုခဲ့ပါတယ်။ဒါပေမဲ့ဒီကိစ္စနဲ့ပတ်သက်ပြီးရုရှားဘက်ကအတည်ပြုချက်ကိုတော့ဒီသတင်းမှာဖော်ပြခဲ့ခြင်းမရှိပါဘူး။ဒါအပြင်အီရန်အနေနဲ့အခြားနိုင်ငံတွေကပါတိုက်လေရင်ဝယ်ယူသွားမယ်လို့ဒီကိုယ်စားလှယ်အဖွဲ့ရဲ့ပြောဆိုချက်ကိုကိုးကားပြီးဖော်ပြခဲ့ပါတယ်။ဒါပေမဲ့ဘယ်နိုင်ငံကဝယ်ယူမယ်ဆိုတာကတော့ဖော်ပြခဲ့ခြင်းမရှိပါဘူး။ရုရှားကယူကရိန်းကိုကျူးကျော်ခဲ့တဲ့အတွဲအနောက်နိုင်ငံတွေကဖိအားပေးနေချိန်မှာပဲပြီးခဲ့တဲ့ဇူလိုင်လတည်းတုန်းကရုရှားသမ္မတဗလာဒီမာပူတင်ဟာအီရန်နိုင်ငံကိုတွားရောက်ခဲ့ပြီးအီရန်ခေါင်းဆောင်အယာတိုလာခါမီနီနဲ့တွေ့ဆုံခဲ့ပါတယ်။အီရန်ဟာရုရှားကိုမောင်းနှံမဲ့ drone ယာဉ်တွေထောက်ပံ့ခဲ့တာကိုအတည်ပြုခဲ့ပေမဲ့ဒီ drone လက်နက်တွေဟာရုရှားကယူကရိန်းကိုမကျူးမကျော်မီကတည်းကတင်ပို့ဖို့သဘောတူခဲ့တာဖြစ်တယ်လို့ပြောဆိုခဲ့ပါတယ်။2018ခုနှစ်တဲတုန်းကတော့အီရန်ကသူ့ရဲ့လေတပ်အတွက်ခေါင်းစာတိုက်လေယာဉ်တွေကိုကိုယ်တိုင်ထုတ်လုပ်သွားမယ်လို့ကြေညာခဲ့ပါတယ်
။ပင်လယ်ပင်ကိုဖြတ်ပြီးတော့အီတလီကိုတရားမဝင်ဝင်ရောက်လာတဲ့လေစီးပြေးရွှေပြောင်းဝင်ရောက်သူတွေ1000ကျော်ကိုအီတလီကမ်းဆောင်တပ်တွေကစနေနေ့မှာကယ်ဆယ်ခဲ့ရတယ်လို့တာဝန်ခံအရာရှိတွေကပြောပါတယ်။လေစီးဝင်ရောက်လာသူ984ယောက်ကိုရော်ဂီယိုကာလာပရီယာမြို့ကိုပို့ခဲ့တယ်လို့နောက်ထပ်489ယောက်ကိုတော့ခရိုတွန်မြို့ကိုပို့ပေးခဲ့တယ်လို့ပြောပါတယ်။ခရိုတွန်မြို့နီးပင်လယ်ပြင်ထဲမှာ February 26ရက်နေ့ကရွှေပြောင်းဝင်ရောက်သူစီးနေလာတဲ့လေဆက်မြုပ်ဆက်လေနှင်းမြုပ်ခဲ့တဲ့အတွက်84ဦးတေဆုံးပြီး30လောက်ကတော့ပျောက်ဆုံးနေဆဲဖြစ်ပါတယ်89ဦးကိုတော့ကယ်ဆယ်နိုင်ခဲ့တာပါပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကနေစနေနေ့ထိဆိုတရားဝင်ဝင်ရောက်လာသူက4000ကျော်ပါပြီ နောက်ထပ်အသက်မဆုံးရအောင်ပြီးခဲ့တဲ့တောက်ချန်လေးကပဲအီလီကန်းဆောင်တက်ကတင်းမော၈စီးနဲ့နေရာတော်များများမှာကယ်ဆယ်ရေးတွေလုပ်ခဲ့ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးလူကုန်ကူးသူတွေကိုကြီးအပြစ်တင်တာကိုတော့အီတလီဝန်ကြီးချုပ်ဂီယိုဂရာမော်လနီကလက်မခံပါဘူး။ဒါပေမဲ့လူကုန်ကူးသူတွေကိုပုံမပြင်းထန်တဲ့ပြစ်ဒဏ်တွေချမှတ်ဖို့နဲ့တရားမဝင်ရွှေ့ပြောင်းမှုတွေအတွက်လမ်းဖွင့်ပေးတာလုပ်ပေးမယ်လို့ပြောပါတယ်။ဒီနှစ်အတွင်း ET ကိုပင်လယ်ပြင်ကဝင်ရောက်လာသူကစုစုပေါင်း 18,000 ကျော်သွားပါပြီ
။အာဖဂန်မြောက်ပိုင်းက Balkh ပြည်နယ်ကမြို့တော် Mazar i Sharif မှာရှိတဲ့ Shia Muslim ယဉ်ကျေးမှုဌာနအစအဦးမှာသတင်းတောက်တွေကိုဂုဏ်ပြုတဲ့အခမ်းအနားပြုလုပ်နေစဉ်မှာဘုံခွဲတိုက်ခိုက်ခဲ့တဲ့အတွက်သတင်းတောက်တွေအပါအဝင်လူ10ဦးထိခိုက်ဒဏ်ရာရရှိခဲ့ပြီးလုံခြုံရေးတာဝန်ရှိသူ2ဦးသေဆုံးခဲ့ပါတယ်။သတင်းတောက်တွေကိုပြစ်မှတ်ထားတိုက်ခိုက်တာဖြစ်ပြီးသတင်းတောက်9ဦးနဲ့ကလေး3ဦးဒဏ်ရာရရှိခဲ့တယ်လို့ပြည်내ရဲဌာနပြောရေးဆိုခွင့်ရှိသူက VOA ကိုပြောဆိုခဲ့ပါတယ်။သတင်းတောက်တခုဖြစ်တဲ့အတစ်အရီရန်ကတော့ခြေလောင်နဲ့ပေါက်ကွဲတန်ကြီးထွက်ပေါ်ခဲ့ပြီးလူတွေဟာရုံးရင်ဆန်ခဘေးလွတ်ရာကိုထွက်ပြေးကြတယ်လို့သူ့ရဲ့အတွေ့အကြုံကို AFP သတင်းဌာနကိုပြောပါတယ်။နိုင်ငံတကာသတင်းသမားများကာကွယ်စောင့်ရှောက်ရေးအဖွဲ့ဖြစ်တဲ့ CPJ ကတော့အခုလိုသတင်းတောက်တွေကိုပြစ်မှတ်ထားတိုက်ခိုက်တာကိုပြစ်တင်ရှုတ်ချပြီးဘယ်သူတွေရဲ့လက်ချက်ဖြစ်တယ်ဆိုတာကိုပေါ်ထုတ်ဆောင်သံပြီးတရားဥပဒေအရအေးအေးယူဖို့တာလီဘန်တွေကိုတောင်းဆိုလိုက်ပါတယ်။အာဖဂန်နစ္စတန်ဟာသတင်းသမားတွေကိုတိုက်ခိုက်တပ်ဖြတ်တဲ့အဆိုးဆုံးနိုင်ငံတွေထဲကတစ်ခုဖြစ်ပါတယ်။အခုအချိန်ထိတော့ဘုံကွဲတိုက်ခတ်မှုနဲ့ပတ်သက်ပြီးဘယ်အဖွဲ့ကမှထုတ်ဖော်ဝန်ခံတာမျိုးမရှိပါဘူး။ဒီမဇာအိုင်ရှရီဖ်မြို့တော်မှာပြည်နယ်မြို့တော်မှာပဲဂျာတာပရင်းတွေကအသေးခံဘုံကွဲတိုက်ခတ်ခဲ့တဲ့အတွက်ပြည်နယ်အုပ်ချုပ်ရေးမှူးအပါအဝင်3ဦးသေဆုံးခဲ့ပါတယ်။ဒီဘုံကွဲတိုက်ခိုက်မှုကိုတော့အာဖဂန်IS အဖွဲ့ဖြစ်တဲ့ ISK အဖွဲ့ကသူတို့လက်ချက်ဖြစ်ကြောင်းထုတ်ပေါ်ဝန်ခံခဲ့ပါတယ
်။ VOA American နဲ့မနေ့ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းထိုမီတာ32 kHz 9335နဲ့9383ညလိုင်းထိုမီတာ49 kHz 6153ညပထမနိုင်ဝက်မှာလိုင်းနက်မီတာ190 kHz 1905ရူကနေပြောထုတ်လွှင့်ပေးနေပါရဲ့ရှင
် View American တန်ကမနေ့ကင်းတဲ့နေ့ကိုဆက်လက်ကျင်းညာနေပါတယ်တိုက်ပွဲတွေပြင်းထန်နေတဲ့ကြရားပြည်နယ်ထဲမှာစစ်ကောင်စီရဲ့လမ်းကြောင်းပိတ်ဆို့မှုတွေကြောင့်အရက်သားတွေအတွက်ဆေးဝါးနဲ့စားနပ်ရိက္ခာရရှိဖို့ကအရင်ကလည်းပိုးပြီးခက်ခဲလာတယ်လို့စစ်ပွဲတွေကြောင့်ဆန်စပါးစိုက်ပျိုးဖို့လည်းခက်ခဲလာတဲ့အတွက်စားနပ်ရိက္ခာဆေးဝါးနဲ့လူသုံးကုန်ပစ္စည်းမရုံလောက်မှုအခြေအနေဟာပိုးပြီးဆိုးလာနေတယ်လို့ကင်းနီလူခွင့်အဖွဲ့ဒါရိုက်တာကိုပညာက VOA ကိုပြောပါတယ
်စားနပ်ရိက္ခာဟိုရရှိနိုင်မှုဟိုလမ်းကြောင်းတွေပိတ်ဆို့တာတွေပေါ့နော်ပိုများလာတဲ့စစ်ကောင်စီကနေဘူရမလောက်လာတာလည်းတွေ့ရတယ်နောက်တစ်ချိန်တည်းမှာပဲကျွန်တော်တို့ဒီ data မှာလည်းကျွန်တော်ဆက်ပြုတ်နိုင်တဲ့ area ကလည်းအရင်နေ့ဆက်ပြုတ်နိုင်မှုကလည်းကျဆင်းတော့ပေါ့နော် area လည်းနေပါတယ်ရေစံကရခိုင်တော့ပဲကျွန်တော်တို့စိုက်နိုင်တော့ပေါ့နော်နောက်ဆစ်ရှောင်းတဲ့လူတွေပုံများလာတဲ့ဆိုတဲ့တော်လေးဆန္ဒရေးခါချတဲ့ပုံရှိလာတယ်ပေါ့
လက်ရှိမှာကုံစည်းနှုံတွေအဆမတန်မြင့်တက်နေတာဖြစ်ပြီးအရင်က Sunday ကို3000ခွဲလောက်ဝယ်ရပေမဲ့အခုလက်ရှိမှာ6000ခွဲစီးပေါက်နေတယ်လို့လည်းပြောပါတယ်။စစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းကင်းဒီဒေသပူးပေါင်းကာကွယ်တပ်ဖွဲ့တွေနဲ့စစ်ကောင်စီကြားအခုချိန်ထိတိုက်ပွဲတွေဆက်ပြီးပြင်းထန်နေတာပါ
။ Australia နဲ့အိန္ဒိယနိုင်ငံအကြားအရေးပါတဲ့တပ်ထုတွေတိုးမြင့်တင်ပို့ရေးအတွက်နှစ်နိုင်ငံကုံသွယ်ရေးမှာကျေပြန့်တဲ့သဘောတူညီချက်ရရှိဖို့ကြိုးပမ်းနေတယ်လို့အိန္ဒိယကုသန်းရောင်းဝယ်ရေးဝန်ကြီးပီရိုရိုဂူရယ်ကစနေနေ့မှာပြောဆိုခဲ့ပါတယ်ကာဗွန်ထုတ်လုပ်မှုရှော့ချနိုင်ဖို့လျှက်စစ်ကားထုတ်လုပ်ရမှာဘက်ထရီတွေအတွက်လိုအပ်တဲ့အရေးပါတဲ့သတ္ထုတွေအိန္ဒိယနိုင်ငံကလိုအပ်နေပြီးဒီသတ္ထုတွေအော်စတြေးလျမှာအများအပြားရှိနေပါတယ်ဒါပေမဲ့ဒီသတ္ထုတွေဟာအစဉ်အဆက်အသုံးပြုနိုင်တဲ့အထူးတူပေါ်တန့်စင်ရခြင်းမရှိသေးပါဘူးလို့အော်စတြေးလျကုန်သွယ်ရေးနဲ့ခရီးသွားလုပ်ငန်းဝန်ကြီးဒွန်ဖာရန်နဲ့တွေ့ဆုံအပြီးမှာအိန္ဒိယကုသံရောင်းဝယ်ရေးဝန်ကြီးဂူရယ်ကသတင်းတောက်တွေကိုပြောဆိုခဲ့တာဖြစ်ပါတယ်တို့ချက်သွားမယ်ကုံတွေရဲ့သဘောတူညီချက်ထဲမှာအရေးပါတဲ့တတ်ထုအာကာသနည်းပညာနဲ့ digital ကဏ္ဍတွေဟာအဓိကနေရာမှာပါဝင်မှာဖြစ်တယ်လို့ Australia ကုံတွေရဲ့ဝန်ကြီး Farrell ကလည်းအတည်ပြုပြောဆိုခဲ့ပါတယ်ကုသံရောင်းဝယ်ရေးဝန်ကြီးနှစ်ဦးတွေ့ဆုံဆွေးနွေးမှုဟာအိန္ဒိယဝန်ကြီးချုပ် Modi နဲ့ Australia ဝန်ကြီးချုပ် Anthony Albanese တို့တောက်ကြနေကတွေ့ဆုံပြီးမှနောက်ဆက်တဲ့အနေနဲ့လှုပ်ဆောင်ခဲ့တာဖြစ်ပါတယ်ကုံတွေရဲ့သဘောတူညီချက်အပြည့်အစုံကိုတော့ဒီနေ့ကုံပိုင်းလောက်မှာ PC အောင်လှုပ်ဆောင်နိုင်လိမ့်မယ်လို့နောက်ပတ်စလုံးကမျှော်လင့်ထားကြပါတယ
်ဂျပန်နိုင်ငံမှာ2017ခုနှစ်ကငရင်ထန်းကြောင့်ဆူနာမီရေလမ်းကြီးရိုက်ခတ်ပြီးဖူကူရှိမာနျူကလ িয়ার ဓာတ်ပစ်ဆက်ရုံပျက်စီးပြီးတော့ဓာတ်ရောင်ကြီးတွေယိုဆိုင်ခဲ့ပါတယ်ဒီယိုဆိုင်ခဲ့တဲ့12နှစ်မြောက်နှစ်ပတ်လည် ဝမ်းနဲ့ပွဲအခမ်းအနားတွေကိုစနေနေ့မှာဂျပန်နိုင်ငံမှာပြုလုပ်ခဲ့ပါတယ်ဒီခမ်းအနားကိုဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိတာတက်ရောက်ပြီးတော့ဝမ်းနဲ့ကြောင်းအမှားစကားပြောကြားခဲ့ပါတယ
်ဆိုင်းအိုင်ဒိုဂိုကာဇုကီယာဂိုရှင်ဇုကူကိုယူဂျင်းကိုဥစီဒါရီ
ဒီဖြစ်ဆိုးရေးထဲမှာမိသားစုဝင်တွေချစ်ခင်သူတွေဆုံရှုံခဲ့ရတဲ့ဆွေမျိုးသားချင်းတွေမိတ်ဆွေသင်္ကဟာတွေဘလို့ခံစားနေရမဲဆိုတာကိုတွေ့မိတိုင်းကျွန်တော်အတော့ကိုပဲစိတ်ထိခဲ့ရပါတယ်လို့ဝန်ကြီးချုပ်ကီရှိတာကပြောကြားလိုက်တာဖြစ်ပါတယ်မတော်တဆဒီဘေးအန္တရာယ်ကြောင့်လူပေါင်း 2,000 လောက်သေဆုံးခဲ့ရပါတယ်ရေဒီယိုတက်တိကြွက်ဓာတ်ရောင်ကြီးရဲ့အန္တရာယ်ကြောင့်ထောင်ပေါင်းများစွာသောအိုးအိမ်တွေလည်းလူနေလို့မရဘဲနဲ့ဆုံရှုံခဲ့ရတာပါဆူနာမီရေလှမ်းကြီးရိုက်ခတ်ခဲ့တဲ့အောက်မြေပွင်တွေမှာဖူကူရှိမာနျူကလ িয়ার ဓာတ်ပိတ်ဆက်ရုံကနေ18မိုင်လောက်အကွာမှာရှိတဲ့ဟီဆန်နိုဟာမာရွာကိုလူများပြားလာရောက်ပြီးတော့ပန်းစီတွေချထားခဲ့ကြတာဖြစ်ပါတယ
်အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်မြောက်ပိုင်းမှာဒီရက်သက်တပတ်အတွင်းဆောင်းရာသီမုန်တိုင်းကြောက်ရောက်ခဲ့ပြီးမိုးကြီးခဲ့တဲ့အတွက်ပရာဟာရိုမြစ်ရေတွေရှန်တက်ခဲ့ပြီးတာယိုးတွေကျိုးပေါက်ခဲ့တဲ့အတွက်လူပေါင်း 1,500 လောက်ကိုဘေးလွရာကိုရွှေ့ပြောင်းကြဖို့တာဝန်ရှိသူတွေကညွှန်ကြားထားပါတယ်ကယ်လီဖိုးနီးယားပြည်နယ်မြောက်ပိုင်းစတော်ဘယ်ရီဆိုက်ကင်းတွေအများအပြားရှိရာမွန်ထရီခိုင်အတွင်းကဒီဒေသခံတွေကိုရွှေ့ပြောင်းဖို့ညွှန်ကြားခဲ့တာဖြစ်ပြီးစနေနေ့မနေ့အစောပိုင်းကကယ်ဆယ်ရေးလှုပ်ဆောင်နေတဲ့ပြည်ဆောင်တပ်ဖွဲ့တွေကအရေးပေါ်လူ90လောက်ကိုကယ်ဆယ်ခဲ့ရပါတယ်။သုံးနှစ်သက်တိုက်လောက်မိုးကောင်းရေရှားမှုတွေနဲ့ကြုံနေရတဲ့ကယ်လီဖိုးနီးယားပြည်နယ်မှာဒီရက်သက်တပတ်အတွင်းဘုံတိုင်းတန်းကြောင့်နှင်းနေကြပြီးမိုးသက်ထန်စွာရွာသွန်းခဲ့ပါတယ်။ပါဟဲရိုမြစ်ကရေတွေရှန်တက်ခဲ့ပြီးရေကာတာတာယိုးကျိုးပြက်ခဲ့တဲ့အတွက်မြစ်ရေတွေဝင်လာတာကြောင့်တောက်ကြနေနေ့လယ်ပိုင်းကစတင်ပြီးကယ်ဆယ်ရေးသမားတွေကတရင်တဆင်လိုက်လံပြီးဘေးလွတ်ရာကိုရွှေ့ပြောင်းကြဖို့စော်ဩနေခဲ့ပါတယ်။ပြည်내အုပ်ချုပ်ရေးမှူးကေဗင်ကတော့ခရိုင်34ခုကိုအရေးပေါ်အခြေအနေကြေညာခဲ့ပါတယ်။သမ္မတဘိုက်ဒင်အစိုးရကလည်းသဘာဝဘေးအန္တရာယ်ကြာရောက်နေတဲ့အခြေအနေအဖြစ်တောက်ကြနေတော့ကသတ်မှတ်ခဲ့ပြီးအကူအညီတွေထောက်ပံ့ပေးသွားမှာဖြစ်ပါတယ်။တဲ့နေကိုဒေါကင်မျိုးသက်နဲ့အတူပြောပြခဲ့တာပါခင်ဗျာအခုဆက်လက်ပြီးတော့ကျွန်တော်တို့အပတ်စဉ်ကဏ္ဍတွေမထုတ်လွှင့်မီမှာသတင်းပေးပို့ချက်တပုတ်ကိုဥစွာတင်ပြပါအောင်မယ်ရှန်ကယားနယ်စပ်မှာစစ်ကြောင်းထိုးလာတဲ့စစ်ကောင်စီတပ်တွေနဲ့ကရနီပအိုးအပါဝင်ဒေသခံလက်နက်ကင်တိုက်ဖွဲ့တွေအကြားတိုက်ပွဲတွေပြင်းထန်နေပါတယ်ပအိုးအမျိုးသားကာကွယ်ရေးတပ် PNDF KK နဲ့ကရနီအမျိုးသားကာကွယ်ရေးတပ် KNDF တို့ကတော့တိုက်ပွဲအတွင်းစစ်ကောင်စီကဒေသခံတိုင်းရင်းသားတွေအကြားသွေးကွဲအောင်မမှန်မကန်သတင်းတွေဖြန့်နေတယ်လို့ဆွဆွဲပါတယ်။တိုက်ပွဲအခြေအနေကိုသိရဖို့စစ်ကောင်စီပြောခွင့်ရပုဂ္ဂိုလ်ကိုဆက်သွယ်ခဲ့ပေမဲ့အခုချိန်ထိတော့ဆက်သွယ်လို့မရသေးပါဘူး။ဒေသတွင်းအခြေအနေတွေကိုသိရဖို့ KNDF တာဝန်ခံကိုကိုဝင်းမင်းကဆက်သွယ်မေးမှန်းရမှာသူကအခုလိုစတင်ပြောပြပါဗျာ
။အဓိကတော့စစ်ကောင်စီကဒီဖေဖော်ဝါရီလနောက်ဆုံးပတ်ကတည်းကစပြီးတော့စစ်ကြောင်းတွေစထိုးလာတယ်ပေါ့လေ။တရင်ရှိနေတဲ့တမတွေမဟုတ်ပဲနဲ့တခြားဖြစ်ရင်အပြန်ဖြေတာမျိုးပါနော်ဒီရဟတ်ရင်နဲ့ဒီရှာတော်ဘောခဲတို့ဒီမော့ဆိုတို့ဂရက်ကိုတို့ပါနော်အဲ့ထက်မှတော့ရှာရဟတ်ရင်နဲ့လိုက်ပြီးတော့မှအင်အားဖြည့်မှဒါစစ်ကြောင်းတွေထခွဲပြီးတော့မှနေရာဆောင်လိုက်ထိုးနေမျိုးပေါ့အဲ့ထက်မှမှဒီပင်လောင်းမြို့နယ်ပေါ့နော်ပင်လောင်းနယ်ဖက်ဖုံဆက်လမ်းမင်းရွာမှာဟိုကျွန်တော်တို့ကတော့ဟိုခုခံတိုက်ခိုက်ခဲ့ပြီးမယ်စစ်ကောင်စီကဒီနေ့မှဝင်ရောက်နေရာယူလာပြီးတော့မှဘုံကြီးကျောင်းနေနဲ့တော့နေအိမ်တွေကိုမီရှိုးလိုက်တာမျိုးတွေလုပ်တယ်ဒီရွာရဲ့ဖျားကုန်းမှာတက်ဆွဲထားတယ်ပေါ့လေ
ဟုတ်ကဲ့ဖက်ကုန်းနဲ့အဆက်ပါပေါ့နော
်ဟုတ်ကဲ့
ပင်လောင်းမြို့နယ်ထဲမှာပုံမှန်အဖြစ်ဆိုရဲသူကရှမ်းပြည်နယ်ထဲမှာပေါ့နော
်ဟုတ်ကဲ့ကျွန်တော်တို့ green ပြည်နယ်လို့တုံးထားတာကတော့နည်းနည်းလေး sensitive ဖြစ်ကောင်းဖြစ်နိုင်အောင်ပေါ့နော်ဒီတုံးတော့ပေါ့ဒါပေမဲ့ဒီတစ်ဆက်တည်းဖြစ်နေတာပေါ့နော်ကျွန်တော်တို့အဖက်လမ်းကျော်ကလေဟိုချမ်းပြည်နယ်ဆိုပေမဲ့ကျွန်တော်တို့ဒီဖက်မှာဆိုလို့ရှိရင်ကယန်းဒေသတွေလည်းပါတယ်ပေါ့ဟိုတီချာတော့မဟုတ်ပေါ့လေအောင်မဲတင်းတို့ဆိုလို့ရှိရင်ဒါလုံးဝပိုးလူလူနေကြတယ်အများစုပေါ့လေပြီးတော့တစ်ဆက်တည်းမှာပဲဒီဖက်မှာတို့တောင်သလုံးမြောက်သလုံးဆောင်မျိုးတွေရှိတယ်ပေါ့နော်အဲရွာတွေကတော့တကယ်ကယန်းလူမျိုးတွေနေကြတာပေါ့လေ
ဟုတ်ကဲ့အဲ့ဒီတော့ဘယ်လိုထူကြတာကိုတွေ့ရလဲ
ဒီတစ်ခါတော်တော်လေးကိုထူချတယ်ပေါ့လေအကြီးတော်အဖြစ်တော်လေးကိုများတယ်ပေါ့နေနေလည်းအများကြီးပါသွားတယ်လို့မျိုးဒီအခုတလောမှာဆိုရှင်ဒါအများဆုံးပြင်ထန်ဆုံးလို့ပြောလို့ရတယ်ပေါ့အဲမှာစစ်ကောင်စီဖက်နယ်ဒီတခြားဖွဲ့စည်းတွေကကျွန်တော်တို့ကိုဒီလူမျိုးရေးရပေါ့လေဒေတာခံတွေကို information မားတယ်ပြရမျိုးတွေတခြားလုံနေပေါ့ဆိုဒီနေရာတွေကဒီ green ပြည်နယ်ထဲကိုဝင်တဲ့အဓိကလမ်းကြောင်းတွေဖြစ်လာတဲ့ခါမှာကျွန်တော်တို့ကခုခံပိတ်ဆို့ပြီးတိုက်ခိုက်ရတယ်ပေါ့စစ်ကောင်စီကခုနဒီ profile လာနောက်ဆုံးပတ်လာဟိုတောက်ရှာအင်အားတွေဖြည့်ပြီးတော့စစ်ကြောင်းထိုးလာတာမျိုးတွေထိုးတဲ့ခါမှာ green ပြည်နယ်ကဘယ်ဥတီပြီးလာတာမျိုးပေါ့ဒါကြောင့်မလို့ကျွန်တော်တို့ဖြစ်နိုင်တဲ့နေရာတွေကဒီမှာဖြတ်တောက်တိုက်ခိုက်တာမျိုးတွေလုပ်တယ် လောလောတဲ့ခါမှာဒါတွေကဟိုပိုးလူမျိုးတွေနေတဲ့ကြွာတွေဖြစ်တော့ကျွန်တော်တို့ကခိုင်တာမျိုးတွေအမျိုးပေါ့နော်ဆိုတင်းမားတွေလွတ်တာမျိုးတွေလောက်တယ်ပေါ့အမှန်တကယ်ကတော့ကျွန်တော်တို့အနေနဲ့ဒီမျိုးမရှိပါဘူးဆိုလက်တွေ့မြင်ချင်းပါဆိုလို့ရှိရင်ကျွန်တော်တို့ခရန်တရားရှိမယ်တခြားပြည်သူ့ကာကွယ်ရေးတပ်တွေ PDF တို့ပါလို့ရှိမယ်ပြီးတဲ့ခါမှာဒီ PNDF ပေါ့နော်ပိုးဖက်ဒရေးရှင်းကောင်စီရဲ့အောက်မှာတွားနေတဲ့ပိုးတပ်ဖွဲ့ပေါ့နော် PNDF တို့လည်းပါတယ်ပေါ့ကျွန်တော်တို့မျိုးကြီးဘာမှပါဝင်တာမျိုးမရှိဘူးကျွန်တော်တို့အနေနဲ့ကအာလုံးသားတွေပဲကျွန်တော်စစ်ကောင်စီကိုရတဲ့နေရာတွေခုခံတိုက်ခိုက်နေရတာမျိုးအဲ့ဒါကိုအဓိကလေးထားပြောရှင်းတယ်ဗောလေ
ဟုတ်ကဲ့နေနေဘလောက်လောက်ပါသွားပြီလားလူတွေဘလောက်လောက်ဒုက္ခရောက်သွားကြလဲ
အရင်ကတော့ဒီတောင်မဲတင်းဖက်မှာတိုက်ပွဲတွေဖြစ်နေတော့တောင်မဲတင်းဖက်တွေဒီလုံးပြင်းအဲ့ဒီရွာဖက်ကဒေသခံတွေကဒီအနိုင်နိုင်ဖက်မှာသွားပြီးရှောင်နေကြတော့ဗောနော်ခုကထပ်ပြီးတော့စစ်ကောင်စီကစစ်ချောင်းထိုးလာတဲ့ခါမှာသူထက်ရှောင်သွားကြတယ်လို့သိရတယ်ဗောလေဒါပေမဲ့ဒီကျွန်တော်တို့အရေးတက်တော့တခြားကို confirm လုပ်လို့တော့မရဘူးဗောပြီးတော့ဒီတိုက်ပွဲတွေဖြစ်ပြီးရနောက်မှာဒီဒေသခံတွေအများကြီးစစ်ချောင်းရတယ်ဗောနော်စစ်ပီးချောင်းရတယ်စစ်ပီးချောင်းတဲ့နေရာတွေကိုသွားကြကြတယ်ဗောကြီးရွာတွေဆွန့်ခွာရဲ့အတွက်ကျွန်တော်တို့နေနေတော့များစွာစိတ်မကောင်းဖြစ်မိတယ်ဟိုဒေသခံတွေအတွက်ပေါ့ဘာလို့လဲကျွန်တော်စစ်ကောင်စီကဒါအလုံးကြီးနဲ့စစ်ကြောင်းထုတ်လာတဲ့ခါမှာကျွန်တော်မဖြစ်မနေတိုက်ခိုက်ရတဲ့အနေအထားမျိုးပဲဖြစ်တယ်ပေါ့နော
်ဟုတ်ကဲ့အဲ့တော့ဒီနှစ်ဖက်ထိခိုက်ကြဆုံးမှုအနေအထားရောဘယ်လိုရှိခဲ့လဲ
ကျွန်တော်နှစ်ဖက်ထိခိုက်ကြဆုံးမှုတွေတော့ကျွန်တော်တို့ဒီပြဖို့ခက်ခဲနေတည်တယ်လက်လက်တော့မှကျွန်တော်တို့ဖက်ကတော့ဒီထိခိုက်မရှိဘူးပေါ့
ဟုတ်ကဲ့ကျေးဇူးပါခင်ဗျာ
ဒါကတော့ရှန်ကယာနေဇာချန်ကယာဒေတာတဝိုက်တိုက်ပွဲတွေပြင်းထန်နေတာနဲ့ဒေတာကန်စစ်ပြေးဒုက္ခသည်တွေရဲ့အခြေအနေကိုကိုဝင်းမင်းဆက်သွယ်မေးမြန်းတင်ပြခဲ့တာဖြစ်ပါတယ် VOA ရဲ့တနင်္ဂနွေနေ့မနေ့ဖက်အတန်းနဲ့စီစဉ်တွေကိုဆက်လက်ကြည့်ရှုနားတော်တာဆင်နေရတာပါအခုဆက်လက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပါတော့မယ်ပထမအဦးဆုံးအနေနဲ့ကတော့ဒုအတန်းအစီအစဉ်ကိုတင်ဆက်ပါမယ်မြန်မာနိုင်ငံကစစ်ပြေးတဲ့ဒေတာတွေမှာအမျိုးသမီးတွေအတွက်တကူရေးတန်ရှင်းရေးနဲ့အမျိုးသမီးလားစင်သုံးပစ္စည်းတွေပုံမရှားပါပြတ်လတ်လာနေပြီအမျိုးသမီးကျန်းမာရေးပြဿနာတွေလည်းပိုပြီးကြုံလာနေရတယ်လို့စစ်ပေးဒုက္ခတဲ့အမျိုးသမီးတွေနဲ့သူတို့ကိုကူညီလောက်ကင်ပေးနေသူတွေကပြောဆိုပါတယ်အခြေခံကြတဲ့ကျန်းမာရေးလိုအပ်ချက်တွေတောင်မရရှိကြတဲ့စစ်ပေးတဲ့ဒေတာကအမျိုးသမီးတွေအကြောင်းကို Frontier မြန်မာဝိုင်းတော်သားတွေကစီစဉ်တက်ဆက်ထားတဲ့ဒုအတန်းအစီအစဉ်မှာကြည့်ရှုနားတော်တာဆင်နိုင်ပါပြီ
hay que si la compañía que la paraba no compañía que no para su hoy difícil de un lule la pelo muy arrojé
a ti me trae တော့ ਸ਼ਾਮ တစ်ခါကလေးကြာရင်ကိုကိုရဲ့ဒေးလူတွေကိုတောင်းလို့အစီမတည်တဲ့ချိန်ပေါ့သူတို့မှလည်းမရှိဘူးဆိုရင်ပေါ့เนาะအပြင်မထွက်တော့ဘူးဒီတန်းတဲ့အိမ်မှာနေတယ်
နေစဉ်ရာသီလာနေတဲ့အမျိုးသမီးကတန်း800လောက်ရှိတယ်လို့ကုလသမဂ္ဂလူဦးရေရန်ပုံငွေအဖွဲ့ UNFPA ကဆိုထားပါတယ်အဲ့ဒီမျိုးသမီးတွေမှာသူတို့တကူရေတန်ရှင်ရေကောင်းကောင်းလုပ်နိုင်မှုတန့်စင်နေရေဒါမှမဟုတ်လစဉ်သုံးပစ္စည်းတွေရှိနေမယ်လို့သင်ထင်ပါသလားအထူးသဖြင့်ဖွံ့ဖြိုးဆဲကဘာကအမျိုးသမီးအများစုမှာဒါတွေကရရှိမနေကြပါဘူးဒီထဲမှာမြန်မာနိုင်ငံရဲ့တိုက်ပွဲဖြစ်နေတဲ့ဒေသတွေကစစ်ပေးဆောင်အမျိုးသမီးတွေပါဝင်ပါတယ်မင်္ဂလာပါရှင်မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူခွင့်ရင်းနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့အတန်အပတ်စဉ် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Heron Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်ဒီဆောင်မကို Frontier မြန်မာရဲ့သတင်းတောက်တွေကဆက်လက်တင်ဆက်ပေးသွားမှာပါဆောင်မအတွင်လုံခြုံရေးအခြေအနေတွေကြောင့်နာမည်နဲ့အတန်တချို့ကိုပြောင်းလဲအသုံးပြုထားပါတယ်ရှင်
မဆဘဲကကရင်ပြည်နယ်ကကလေးနှစ်ယောက်မိခင်တဦးဖြစ်ပါတယ်။သူမဟာအလားကြိုက်သူပြီးပြီးအမြဲပြင်းပြင်းစင်စင်နေတတ်သူပါ။မိုးလင်းတာနဲ့မျက်နှာမှာခရင်တခုခုလိမ့်ပြီးတနက်ခါချက်လင်းကမျက်ခုံးမွေးကိုချင်းနေအောင်ဆွဲလို့နှက်ခဲနီပါဆိုကခြေသားတတ်ပါတယ်။ပြီးတော့သူကတကိုရီတန့်ရှင်ရင်လည်းအလေးထားသူပါ။ဒါပေမဲ့မဆဘဲရဲ့ဘွားကတနှစ်ခွဲဆိုတဲ့ကာလအကျွဲမှာပဲအပြောင်းလဲကြီးပြောင်းလဲခဲ့ပါတယ်။သူမနေတဲ့ရွာမှာတိုက်ပွဲဖြစ်လာလို့ပြည်တွင်းစစ်ဆောင်ရသူတွေနေတဲ့စခန်းကိုတင်းရှောင်ခဲ့ရပါတယ်။ရှမ်းပြည်တောင်ပိုင်းဖဲခုံမြို့အနောက်ဘက်ကစခန်းမှာလူတယောက်ကိုရေတပတ်စာခွဲတန်းရတဲ့ငါးခါလံဝင်ရေနှစ်ပုံးကိုချင်းချင်းတုံးရပါတယ်။ဒါကြောင့်တပတ်လုံးနေမှာမဆဘဲရေနှစ်ရက်ပဲချိုးနိုင်ပါတယ်။ဒီလိုရေမချိုးရတော့နေရထိုင်ရခက်လာတယ်လို့အထူးသဖြင့်ရာသီလာတဲ့ရက်တွေမှာပိုဆိုးပါတယ်။မိုးရသည်ဆိုပြန်ရင်လေအခြေအနေကပိုဆိုးပြန်ပါတယ်
မိမကူရတာတော့နောက်ပြီးတော့ စီလံကြောင့်ပိုးဝင်တာလို့ဆိုနေစပါးဆိုတနာခဏကြုံကြုံတာပေါ့နော်ပြီးတော့စပါးတို့မိုးသွေးခါကျတော့လေဒီထက်မှမိုးရွာလို့ရှိရင်မိုးကမတိတ်နိုင်ဘူးအဲ့လိုမျိုးပေါ့နော်အခုလံတဲ့နေရာတော့မှပေါ့နော်ဥမာဆိုရင်မချောက်တဲ့ဥမာဆိုတော့လေရမချောက်တဲ့ဟာတွေပေါ့နော်ဆိုတော့ကျမတို့အမျိုးသမီးရဲ့အတွက်ကကျမတို့ဒီအမျိုးသမီးအတွင်းခံဆိုရင်ကျမတို့ကဘလူးကွန်လေတခါတလေကြိုက်မချောက်တဲ့ချောက်နဲ့ဝူရတာတို့အဲ့လိုမျိုးပေါ့နော်အရင်ကြာကတည်းကမူတဲ့တာတို့အဲ့လိုမျိုးပေါ့နော
်ယာတီလာချိန်မှာမရှိမဖြစ်လိုအပ်တဲ့လာစင်သုံးပစ္စည်းတွေလည်းတို့မှမလုံလောက်ပါဘူးစစ်ရှောင်ကွန်ကြီးရဲ့အဖွဲတွေကနေမဆပယ်တို့စခန်းကို2လ3လကိုတစ်ချိန်လာစင်သုံးပစ္စည်းတွေလာကူတာတော့ရှိပါတယ်ဒါတွေကလည်းခဏလေးနဲ့ကုန်ကုန်သွားပါတယ်စခန်းမှာနေတဲ့အမျိုးသမီးတော်တော်များများကတော့တထုံ2000ပေးရတဲ့လာစင်သုံးပစ္စည်းကိုဝယ်သုံးဖို့လည်းမတက်နိုင်ကြပါဘူးဒီအတွက်တခါတလေမှာမဆပယ်လုံနိုင်တဲ့တခုတဲသောဖြစ်ရှင်ကြီးကအပြင်းမချွတ်ပဲအိမ်တွင်အောင်းနေလိုက်တာပါ
အပြင်မထွက်တော့ဆမ်မတခါကလေးကြိုက်ရင်ကိုယ့်ရဲ့ဘေးလူတွေကိုတောင်းလို့အဆင်မပြေတဲ့ချိန်ပေါ့သူတို့ကလည်းမရှိဘူးဆိုရင်ပေါ့နော်အပြင်မထွက်တော့ဘူးဒီတန်းတဲ့အိမ်မှာနေတယ
်ဒေါ်ခွန်ကြာကကချင်ပြည်နယ်စစ်ရှောင်းစခန်းမှာနေလာတာအခုဆို10နှစ်ရှိပါပြီစစ်အာဏာမသိခင်ကတော့မိသားစုအတွက်သူမမှာအလုပ်လေးပုံမှန်ရနေတတ်တယ်လို့စခန်းမှာလည်းလာစဉ်သုံးပစ္စည်းအကူအညီတွေကလာစဉ်ရရှိနေပါတယ်အနာတိမ့်လိုက်ပြီးနောက်မှာတော့အလုတ်ကလည်းရှာအကူညီရတာကလည်းနည်းလာရတဲ့အထဲကုံစည်းနှုံးကလည်းမြင့်ကျက်လာပါတယ
်။သူများပေးတာဥပမာတရက်ကို1000နေတယ်ဆိုကအဲ့1000ဆိုတာကရှိဘူးတော့မှ9000ဆိုဘာမှတော့မရတော့
ဒီလိုသူညီရဲ့အခက်အခဲတွေကိုမြန်မာနိုင်ငံတွင်းမှာရှိတဲ့စစ်ဘေးရှာအမျိုးသမီးပေါင်းများစွာကကြုံတွေ့နေကြရတာပါ။သူတို့တွေဟာသူတို့အိမ်တွေစိုက်ပျိုးမြေတွေရဲ့အဝေးအလုတ်ကရာဖို့နေနေတဲ့ခြားကပဲမိသားစုကိုရှာဖွေကြွေးမွေးနေကြပါတယ်။သူတို့မကြာခဏကြုံရလေးရှိရဲ့ပြဿနာတွေလည်းရှိနေပါသေးရဲ့။ဒါကတော့ပြိပခါတွေအတွင်းမှာမိသားစုဝင်တွေဆုံးရှုံးတာထိခိုက်ဒဏ်ရာရတာတွေဒါမှမဟုတ်တိုက်ပွဲအတွင်းမှာအကြိမ်ကြိမ်ရှောင်ပြေးနေရတာတွေပါ။ဒါတွေနဲ့ရှင်လိုက်ရင်အမျိုးသမီးတကူရေတန့်ရှင်ရေဆိုတာကဘာမှမဟုတ်တော့တယ်လို့ဖြစ်သွားတတ်ပါတယ်။ဒါပေမဲ့ရာသီလာစဉ်တန့်ရှင်မှုအားနေတာကအမျိုးသမီးတွေမှာမျိုးပွားအင်္ကာနဲ့စီလံချောင်းပိုးဝင်တာတွေဖြစ်နိုင်ပြီးနောက်ဆုံးမှာခလေးမရနိုင်တာနဲ့မွေးဖွားစဉ်မှာပြဿနာတွေဖြစ်နိုင်ပါတယ်။ဓမ္မတာလာနေချိန်မှာသက်တောင့်သက်တာနဲ့ဂုံတိတ်ခါရှိရှိနေထိုင်နိုင်ခြင်းဟာလူအခွင့်အရေးတစ်ခုဖြစ်တယ်လို့ကုလသမဂ္ဂလူဦးရေရန်ပုံငွေအဖွဲ့ကဖော်ပြထားပါတယ်။အမျိုးသမီးတွေအနေနဲ့သူတို့ရဲ့ယာတီတန့်ရှင်ရေးကိုစနစ်တကျလုံနိုင်မဲ့နီလန်းတွေကိုလက်လန်းမမိနေဘူးဆိုရင်သူတို့ရဲ့ဂုံသိက္ခာကိုထိခိုက်နိုင်ပါတယ်။စစ်ရှောင်းစကန်ကအမျိုးသမီးတွေရဲ့ကျန်းမာရေးနဲ့ပတ်သက်ပြီးဒီချက်ပို့ဆိုတဲ့ပြဿနာတွေရှားပါပြက်လက်တာတွေလည်းရှိသေးတယ်လို့ကယန်အမျိုးသမီးအဖွဲ့အစည်း KYWO ကမူစတဲလာကဒို့အတန်ကိုရှင်းပြပါတယ်
။ဘယ်လိုပြောမလဲကောက်ွယ်သေးလားအဲ့ဒီမျိုးပေါ့နော်ကိုဝန်ဆောင်နဲ့ပတ်သက်ပြီးတော့လူအားတွေဟိုစေတို့ဘာလို့ဆိုလို့ရှိရင်လေဟိုအလွယ်တကူမရနိုင်ဘူးအချိန်မီမရနိုင်တဲ့အနေအထားမျိုးတွေမှာရှိတယ်ဆိုတော့မွေဖွားဖို့အတွက်ပို့ပြီးမှခက်ခဲကြုံလာရတဲ့ဟာမျိုးတွေဖြစ်တယ်နောက်တစ်ခုကအမျိုးသမီးတွေကဟိုစစ်ဆောင်နေရတဲ့အခါမှာစာနာရိတ်ခါလဲခက်ခဲတာတပိုင်းပြီးတော့ဝင်ဝင်မရှိတဲ့တပိုင်းဖြစ်လာတဲ့အခါမှာသူတို့ရဲ့တကူရည်တကယ်ရလို့အတဲ့ဟိုဘာလဲအတုံးဆောင်လေးတွေကဆက်ပို့ပြီးမှခက်ခဲဖြစ်လာတဲ့ဟာမျိုးတွေကြုံနေရတယ်ပေါ့နော်အထူးသဖြင့်ဒီဟိုဘယ်လိုပြောမလဲသာစီတဲ့မလားဘယ်လိုမျိုးလဲအဒီမိသားစုစီမံကိန်းကိုစီမံဖို့အတွက်အခက်အခဲကြီးတဲ့ဟာမျိုးတွေပို့ပြီးတော့မှကြုံရတာတွေရှိတယ
်ဒီလိုကျမ်းမာရေးဆောက်ရှောက်မှုအားနည်းရခြင်းရဲ့အကြောင်းရင်းတစ်ခုကစစ်ကောင်စီကစစ်ရှောင်းကူညီနေသူနဲ့ကျမ်းမာရေးဝန်ထမ်းတွေကိုဖမ်းဆီးဖိနှိပ်တာကြောင့်လို့မူစတဲလာကဆိုပါတယ်ဒါအပြင်စစ်ရှောင်းစခန်းစီကိုသွားတဲ့ထောက်ပံ့ပို့ဆောင်ရေးလမ်းကြောင်းတွေနဲ့လူသားချင်းစာနာထောက်ထားတဲ့အကူအညီတွေကိုကန့်သတ်ပိတ်ပင်ထားပါတယ်။ဆရာနာရှင်ကိုတော်လှန်နေတဲ့အင်အားစုတွေအကောင်နဲ့ချင်းပြည်နယ်မှာဆိုရင်လာစင်သုံးပစ္စည်းတွေကိုတရားမဝင်ပစ္စည်းလို့သတ်မှတ်ပိတ်ပင်ထားပါတယ်။အရေးအကျွတ်အများအပြားတည်ယူပို့ဆောင်ခွင့်မရှိပါဘူး။စစ်ရှောင်းကူညီနေသူမတ်အက်စတာကမင်းတက်ကိုလာစင်သုံးပစ္စည်းပို့လို့မရတာတစ်နှစ်ကျော်ပြီလို့ပြောပါတယ်။ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်တွေကိုထိခိုက်ဒဏ်ရာကုသရမှာအုံပြုတဲ့အတွက်အခုလိုပိတ်ပင်လိုက်ပုံရပါတယ်
။အဲ့ဒီစီရလက်ထရိုပိုင်းနဲ့ထမပါရမလို့ဒီပိုင်းနဲ့ထမပါရဆိုတော့အဲ့ဒီစီရလက်ဝန်လူလည်းပြည်လို့မရဘူး။ဒဏ်ရာရရင်ဒီနေ့အဲ့ဒီဆောင်မဲ့အိုးတွေ့တဲ့လူတွေပေါ့နော်။
အချိန်ကာလတစ်ခုကြာလာတဲ့အပေါ်ငွေကြေးကူညီသူနည်းလာတာနဲ့အဖွဲ့အစည်းတွေကအစားအသောက်ပိုင်းကိုဦးစားပေးစဉ်းစားတာကြောင့်အမျိုးသမီးတွေလိုအပ်ကြကိုစဉ်းစားပေးရအားနည်းလာတယ်လို့လည်းမက်စတာကခြောက်ပြပါတယ်မမီမီကနေဆက်ဒေတာတွေနဲ့နိုင်ငံတွင်းကစစ်ရှောင်တွေကိုကူနေတဲ့အဖွဲ့အစည်းတစ်ခုမှအလုံးလုံးနေပါတယ်။သူကစစ်တပ်နဲ့အလုံးလုံးနေတဲ့နိုင်ငံတကာအဖွဲ့အစည်းတွေအနေနဲ့တကယ်လိုအပ်နေတဲ့သူတွေကိုအကူအညီတွေပို့ရောက်စေခြင်းထောက်ပံ့ပို့ဆောင်နေတဲ့နည်းလမ်းကိုပြောင်းသင့်တယ်လို့ပြောပါတယ်
။ဟုတ်ပြီအဖွဲ့အစည်းတွေကနေပြီးတော့မှာပေါ့ဒီမြေပြင်မှာအဓိကအလုံးလုံးနေတဲ့ဒီတိုင်းရင်းသားကျမကြီးအဖွဲ့အစည်းပဲဖြစ်ဖြစ်ဒါမှမဟုတ်လည်းဒီစကိုင်းတို့ပါတို့အဓိကမှဆိုလို့ရှိရင်တကယ်အလုံးလုံးနေတဲ့ CDM ဟိုဟာပေါ့နော်စီကန်းနေဆရာဆံမားတွေရှိတယ်သူနဲ့တိုင်းရအဲ့လိုမျိုးဟိုဘယ်လိုပြောမလဲချိတ်ဆက်ပြီးတော့မှငွေကြေးအကူအညီပေးနိုင်တယ်ဆိုလို့ဆိုလို့ရှိရင်တော့အဲ့ဒါတော့အကောင်ဆုံးပေါ့နော်ဖြစ်ဟိုဆော်လူရှင်လို့ပြောရမှာပေါ့ဘာဖြစ်လို့လဲဆိုတော့မြေပြင်မှာအဓိကအလုံးလုံးနေတဲ့အဖွဲ့အစည်းတွေဒီသူတို့ကသူတို့ရဲ့ area မှာ6000 population ဘယ်လောက်ရှိလဲဆိုတာကိုသိတယ်ပြီးလို့ဆိုလို့ရှိရင်အဲ့ဒီမှာဘာတွေလိုအပ်ချက်တွေရှိနေလဲဆိုတာကိုသူတို့သိတယ်သူတို့နေ့တူကသူတို့ကချိတ်ဆက်ပြီးတော့သူတို့ communicate လုပ်နေရတာပေါ့နော်
စေအာနာသိမ်းပြီးနောက်ပိုင်းမြန်မာနိုင်ငံမှာပြည်တွင်းနေရဲစွန့်ခွာရသူ1,200,000ရှိနေပြီးဒီထဲမှာအမျိုးသမီးနဲ့မိန်းကလေးဦးရေအများဆုံးဖြစ်ပါတယ်။ကရင်ပြည်နယ်မှာဆိုရင်စစ်ရှောင်ဦးရေရဲ့80ရာခိုင်နှုန်းဟာအမျိုးသမီးတွေဖြစ်တယ်လို့ကရင်အမျိုးသမီးအဖွဲ့အစည်းကဆိုပါတယ်။မူစတဲလာကစစ်ရှောင်ကူညီထောက်ပံ့ပို့ဆောင်ရေးလုပ်ငန်းစဉ်မှာအမျိုးသမီးပါဝင်မှုကအကူအညီဖြစ်မဲ့အရေးရှင်းဆုံးနည်းလမ်းတစ်ခုဖြစ်တယ်လို့ပြောပါတယ်။
သိချင်နေတဲ့အမျိုးသမီးတွေကဘာတွေလို့လဲဆိုတဲ့ဟာကရေပေါ်ရဆက်ဆံတော့ပဲစဉ်းစားမိကြတဲ့အနေထားတွေမှာရှိတယ်ပေါ့ဆိုတော့အဲ့လိုလိုပဲတွေးအဲ့လိုပဲမြင်တဲ့အခါမှာအမျိုးသမီးတွေတကယ်လို့အားနေတဲ့ဟာနဲ့တကယ်ပေးတဲ့ဟာကတိုက်ရိုက်မဖြစ်နေဘူးဆိုတဲ့ဟာမျိုးတွေဖြစ်လာတဲ့အတွေ့အကြုံနောက်ပိုင်းမှာအမျိုးသမီးပါဝင်မှုကဒီထက်ပိုပြီးတော့မှနှိမ့်လာမယ်ဆိုလို့ရှိရင်တော့ဒီအခန်းကဏ္ဍမျိုးအမျိုးသမီးလိုအပ်ချက်ကတော့ဒီစစ်ဆောင်ကလာတဲ့တကူရဲ့အတုံးဆောင်တစ်ခုတည်းမဟုတ်ဘူးနော်နောက်ပိုင်းဆိုလို့ရှိရင်အမျိုးသမီးရဲ့လိုအပ်ချက်ကအမျိုးသမီးတွေကိုသိတဲ့အတွက်ကြောင့်ပိုပြီးတော့မှလှုပ်ဆောင်လာနိုင်ဖို့ဆိုတဲ့အနေနဲ့ကိုကျွန်မကအခုနဟာကိုဆက်ဖြည့်ဆွဲလိုက်တာဖြစ်တယ်ပေါ့နော်
ခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေနပ်မယ်လို့ဒိုးအတန်အဖွဲ့သားတွေကမျှော်လင့်ပါတယ်။ဒီအစီအစဉ်ကိုအလှရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Heron Dero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ဒိုးအတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
်။ Frontier မြန်မာဝိုင်းတော်သားတွေတီးဖြတ်စီစဉ်တင်ဆက်တဲ့ဒိုးအတန်အစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါ။ခုဆက်လက်ပြီးတော့ပတ်စင်ကဏ္ဍတပုတ်ဖြစ်တဲ့ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေပြိုင်ကမ္ဘာအစည်းအဝေးကိုတင်ဆက်ပါောင်းမယ်။ဒီတစ်ပတ်ဆွေးနွေးထားတဲ့အကြောင်းအရာကတော့ကမ္ဘာမှာလူ့အခွင့်အရေးကိုလေးစားတဲ့ပုံစံတစ်နေရာနဲ့တစ်နေရာမတူကြသလိုနိုင်ငံတစ်နိုင်ငံကသူလက်ခံကျင့်သုံးတဲ့ပုံစံကိုတခြားနိုင်ငံတစ်ခုမှလာပြီးပုံဖော်ရင်ပြဿနာအများအပြားဖြစ်စေတယ်လို့တရုတ်နိုင်ငံသားရဲ့ဝန်ကြီးကကုလသမဂ္ဂလူ့အခွင့်အရေးကောင်စီကိုမကြာခင်ကပေးပို့တဲ့ဗီဒီယိုမိန့်ခွန်းထဲမှာပြောဆိုခဲ့ပါတယ်။ဒီလိုယူဆကိုလူ့အခွင့်အရေးသမားတွေကဘယ်လိုမြင်ပါသလဲဒီတပတ်ဒီမိုကရေစီနဲ့လူ့အခွင့်အရေးနဲ့ခေပြိုင်ကမ္ဘာအစည်းအဝေးမှာအတန်လူ့အခွင့်အရေးအဖွဲ့ကညွှန်ကြားမှုမတ်ဆက်ပီကိုဥတည်မောင်တန်းကမေးမြန်းပြီးဆွေးနွေးတင်ပြထားပါတယ
်ကုလသမဂ္ဂလူ့အခွင့်အရေးကောင်စီစည်းဝေးကို February 29ရက်နေ့ကစပြီး EBLA 4ရက်နေ့ချီဆွေဇလာနိုင်ငံမှာကျင်းပမှာပါဒီစီဝေးကိုတရုတ်နိုင်ငံသားဝင်ကြီးရှင်ကန်းကဗီဒီယိုပင်ကုန်းတစ်ခုပေးပို့လိုက်ပါတယ
်中国主张坚持走符合各国实际国情的人权发展道路
အဒီပင်ကုန်းနဲ့ပတ်သက်ပြီးဒီပတ်ကျွန်တော်တို့ဆွေးနွေးတင်ပြဆ
ောင်ရွက်တဲ့ပုံထုံ追求
ကျွန်တော်ဖိတ်ခေါ်ထားသူကတော့အတန်အဖွဲ့ရဲ့ညွှန်ကြားမှုတော့ဆက်ပြီးဖြစ်ပါတယ်မင်္ဂလာပါဆရာမရေမင
်္ဂလာပါဆရာ
ဟုတ်ကဲ့ဒီတရုတ်နိုင်ငံဝင်ကြီးရှင်ကန်းရဲ့မိန့်ခွန်းနဲ့ပါပေါ့နော်သူကလူခွေရင်နဲ့ပတ်သက်ပြီးကျွန်တော်တို့ပြောတဲ့အခါမှာအားလုံးနဲ့တင့်ညော်တဲ့လူခွေရင်ကာကွယ်ပုံစံကဘာမှမရှိသေးပါဘူးဆိုပြီးတော့ပြောတော့တာကျွန်တော်တွေ့ရပါတယ်ဒါလူခွေရင်တင်တဲ့နေ့မှာလည်းကျွန်တော်တို့အများလမ်းညှိခုံရတဲ့เนาะအချက်ပေါ့နော်ဆိုတော့ဒီပုံမှာဆရာမဘယ်လိုများထင်မြင်ပါသလဲ
ကျမတို့ကဒီလူခွေရင်နဲ့ပတ်သက်တဲ့အယူအဆတွေကိုကျမဟိုပထမဆုံးအနေနဲ့ဟို ပြောကျင်တယ်ပေါ့နော်ဆိုတော့ဒီလူခွင့်ရေးဆိုတာကလူအခွင့်ရေးလူရပိုင်ခွင့်ပေါ့နော်အဲ့ဒီဟာအဲ့ဒါတွေကဒီဟိုကျမတို့ universal truth ပေါ့နော်ဒီ
တစ်လောကလုံးဆိုင်ရာအမှန်တရားပေါ့နော်
ဟုတ်ကဲ့ပါဟုတ်ကဲ့ဆိုတော့လူခွင့်ရေးလူရပိုင်ခွင့်ဆိုတာကကျမတို့ကကျမတို့မှာစံချိန်ဆန်နှုန်းတွေကရှိပြီးသားအဲ့တော့အဲ့စံချိန်ဆန်နှုန်းတွေကိုလေးစားလိုက်နာဖို့ကာကွယ်ဖို့ဆိုတာကထပ်ပြီးပြောချင်တာကတော့ဒီနိုင်ငံသားတိုင်းနဲ့ဒီခေါင်းဆောင်တိုင်းလူတိုင်းလူတိုင်းကဒါလိုက်နာရမှာပဲဖြစ်တယ်ပေါ့နော်ဆိုတော့အဲ့လိုမျိုးလူခွင့်ရေးမလိုက်နာမလေးစားမလိုက်နာတဲ့နိုင်ငံတွေကဒီဟိုအခုကြည့်မယ်ဆိုလို့ရှိရင်ဒီလိုမျိုးဩဇာကြီးနိုင်ငံတွေကဖြစ်နေရအောင်ကျမတို့ဒီနေ့ကဘာကြီးမှာတကယ်ကိုဟိုအနေရကြီးမှာကျမတို့ဟိုကြုံတွေ့နေရတယ်ကြုံတွေ့ပို့ပြီးတော့လည်းကြုံတွေ့ရနိုင်တယ်ပေါ့နော်ခြုံပြောရမယ်ဆိုရင်တော့လူခွင့်ရေးစံချိန်စံနှုန်းကတစ်ခုတည်းတစ်မျိုးတည်းပဲရှိတယ်ပြီးတော့ဟိုရော့တိရော်ရဲလို့လို့လည်းမရဘူးပေါ့နော်ဆိုတော့လူခွင့်ရေးဒီချိုးဖောက်မှုတွေကိုလည်းဖုံးထားလို့ကိုယ်တိုင်ကဆက်ကျူးလွန်ကျင်လို့ဒါမှမဟုတ်ဒီလူခွင့်ရေးချိုးဖောက်နေတဲ့သူတွေကိုမိမပြတ်ချင်လို့ဆိုပြီးတော့ဒီကိုကြိုးစည်းဝါးအတွက်ပေါ့နော်ကာကွယ်ချင်လို့ဆိုပြီးဒါမျိုးတွေပြောတာတွေပဲလို့တော့ကျမအနေနဲ့တော့ယူဆပါတယ်ထင်မြင်မိပါတယ်ဟုတ်ကဲ့ပါ
ဟုတ်ကဲ့လူခွင့်ရေးအကြောင်းကိုကျွန်တော်တို့ပြောကြတဲ့အခါမှာတော်တော်များများကနိုင်ငံသားအခွင့်အရေးနဲ့လူခွင့်အရေးကိုရောထွင်းနေတာကြပါတယ်နော်နိုင်ငံသားအခွင့်အရေးဟာဖွဲ့စည်းပုံအခြေခံဥပဒေနဲ့ဆက်ဆက်နေပေမဲ့လူခွင့်အရေးကတော့နိုင်ငံတလွားကလူရယ်လို့ဖြစ်လာလို့ရှိရင်အခြေခံရပိုင်ခွင့်နဲ့ရရှိတဲ့နယ်ဆိုတဲ့အယူဆပေါ်မှာအခြေခံပါတယ်ဒါကြောင့်ပို့ပြီးကျယ်ပြန့်တယ်လို့ပြောရမှာပါဒါပေမဲ့နိုင်ငံသားရေးဝန်ကြီးကပြောသွားတဲ့အခါမှာเนาะတစ်ဖက်မှာလည်းနိုင်ငံဆိုတဲ့တိုင်းပြည်အနေအထားကိုရှိတယ်ပေါ့နော်ဒီလိုတော့တိုင်းပြည်တစ်ခုချင်းကလူ့ခွင့်ရေးဖြစ်ပေါ်တိုးတက်မှုလမ်းကိုတီးကြားလွတ်လပ်စွာရွေးချယ်ပိုင်ခွင့်ရှိတာကိုလည်းလေးစားဖို့လိုတယ်ဆိုပြီးအဲသူကပြောသွားပါတယ်ဒါကိုဆရာမဘယ်လိုများနားလည်ပါသလဲခင်ဗျ
ကျမတို့ဟိုဒီလူ့ခွင့်ရေးကိုလေးစားလိုက်နာတဲ့ဟိုပြီးရင်ကာကွယ်စောင့်ရှောက်တယ်ပေါ့နော်ပုံစံတွေတူချင်မှတူပေမဲ့စံချိန်စံနှုန်းတွေသူ့ရဲ့ဒီပေးထားချက်တွေကအားလုံးအတူတူပဲဖြစ်တယ်ပေါ့နော်ဆိုတော့လူသားတိုင်းကပေါ့နော်သူတို့မွေးဖွားလာကြတဲ့ကသူတို့မှာဒီတူညီတဲ့ဟိုလူကုံတိတ်ခါနဲ့လူခွင့်ရေးဆိုတာကဟိုတပါတဲ့ပါလာပြီးသားပေါ့နော်ဆိုတော့အဲ့ဒါကိုသွားပြီးတော့ချိုးဖောက်လို့မရဘူးအဲ့ဒါကိုသွားပြီးတော့ဟိုဒါကတော့ဒီလူမလို့ဒါနဲ့ kait ညီရဲ့ဒီလူခွင့်ရဲ့ဒီဟာကတော့ဒီလူဟိုဒီပေးထားချက်မလို့ဒီဟာနဲ့ kait ညီပါတယ်ဆိုပြီးတော့ကျမတို့ဟိုပြောချင်းကလုံးဝမှားနေရဲ့ဟိုလူခွင့်ကိုဒီလေးစားမှုလည်းမရှိဘူးလိုက်နာလည်းလိုက်မှမှုလည်းမရှိဘဲနဲ့ချိုးပေါက်ရကြရဲလို့တော့ကျမအနေနဲ့မြင်ပါတယ်
ဒီလိုပြောလာပြီဆိုတဲ့အခါအဲ့တိုက်ပြည်ရဲ့ဖွဲ့စည်းချုပ်ပုံအခြေခံဥပဒေနဲ့သွားအဲပတ်သက်လာတာတွေလည်းကျွန်တော်တို့တွေ့ရတယ်เนาะနိုင်ငံတကာလူခွင့်ကိုချမှတ်ကြတဲ့အခါမှာဥပဒေနဲ့ဥပဒေကိုချိုးဖောက်ခြင်းမရှိလို့ရှိရင်အောက်ပါအဖွဲ့ရေးတွေကိုခံစားခွင့်ရှိတယ်လို့ပြောပြီးတော့တစ်ဖက်မှာကြတော့ကျွန်တော်တို့ဥပဒေနဲ့ပြတ်ထားပြီးချုပ်ကန့်ထားတာတွေလည်းတွေ့ရတယ်ဆိုတော့မြန်မာနိုင်ငံအနေနဲ့ကြည့်မယ်ဆိုရင်ရောဖွဲ့စည်းပုံမှာဆရာမအဲ့ဒီလိုအဖြစ်ရပ်တွေကိုဆရာမမြင်တွေ့နေရသလား
ဒီ2008ဖွဲ့စည်းပုံအခြေခံဥပဒေနဲ့ပတ်သက်ပြီးပြောရမယ်ဆိုလို့ရှိရင်တေချာရေကျွန်တော်တို့ဒီဟိုတခြားပေါ့နော်လူခွင့်ရေးထဲမှာတကယ်ဟိုဟိုလုံးဝဟိုအခြေခံကြားတယ်ပေါ့နော်ကိုရီဒီလွတ်လပ်စွာကိုရီရဲ့ဒီလည်းနေထိုင်ခွင့်လွတ်လပ်စွာကိုရီရဲ့ထုတ်ဖော်ပြောဆိုခွင့်လွတ်လပ်စွာဟိုကျွန်တော်တို့နဲ့ပတ်သက်တဲ့ပေါ့နော်လွတ်လပ်မှုတွေအကုန်လုံးကဒီဖွဲ့စည်းပုံအခြေခံဥပဒေမှာဆိုလို့ရှိရင်ဒီပုံမှန်အမျိုးမျိုးနဲ့ပြီးရင်အဲ့ဒီဟာအဲ့ဒီပုံမှန်တွေအမျိုးမျိုးနဲ့ပဲကျွန်တော်တို့ဒီလူတာဝန်အကုန်လုံးကဟိုကျွန်တော်တို့မှာပြစ်တင်ပြောဆိုလို့မရဘူးကျွန်တော်တို့ရဲ့ဒီပေါ့နော်ဒီအခွင့်အရေးတွေကိုပြောဆိုပိုင်ခွင့်မရှိဘူးဆိုတော့ဟာမျိုးတွေနဲ့အများအားဖိနှိပ်ခံထားရတယ်အများအားကြောက်ချခံထားရတယ်ဥပဒေတရားဥပဒေနဲ့အများအားဟိုတရားဆွဲဆိုခံထားရတယ်ထောင်ကျင်းချခံထားရတယ်ပေါ့နော်ဒါမျိုးတွေနဲ့ပဲသွားနေရပေါ့ဆိုတော့တေချာအဲ့ဒီဟာကဘယ်တော့မှဟိုလူခွင့်ရေးစံချိန်စံညုံးနေနဲ့မူတည်ပြီးတော့ဆွဲထားတဲ့ရေးဆွဲထားတဲ့ဟာတစ်ခုတော့မဟုတ်ဘူးပေါ့
ဟိုနိုင်ငံတွေဟာလူခွင့်ရေးကွန်မရှင်တွေဖွဲ့စည်းထားတတ်ကြတယ်မနိုင်ငံမှာလည်းလူခွင့်ရေးကွန်မရှင်တွေဖွဲ့စည်းခဲ့တယ်ပေါ့နော်ဆရာမဒီ commission ဘုံမှာဆရာမဘယ်လိုများမြင်လဲခင်ဗျာ
ဒီလူခွင့်ရေး commission တစ်ခုကဒီဘယ်လိုပြောတိကျရက်တည်ရယ်ပေါ့နော်ဘယ်အင်အားစုနဲ့မှပတ်သက်မှုမရှိတဲ့ဟိုတိကျရက်တည်နိုင်တဲ့ independent ဖြစ်တဲ့အဖွဲ့အစည်းတစ်ခုပေါ့ commission တစ်ခုဖြစ်တဲ့နယ်ပေါ့ဆိုတော့ဆိုတော့အရင်ဒီ MNHRT မြန်မာ National Human Rights Commission ဆိုလို့ရှိရင်ဒီ commission နဲ့ပတ်သက်ပြီးတော့အလုပ်လုပ်ကင်နေတဲ့လူတွေကဒီစစ်တပ်ပေါ့နော်စစ်တပ်ကနေအငြင်းစားယူထားတဲ့လူတွေစစ်တပ်ကနေပြီးတော့ပါလာတဲ့လူတွေစသဖြင့်ပါနေရတဲ့ရာဂိုင်းတော့တော်တော်များတယ်ပေါ့နော်အဲကြောင့်ကျမတို့ဒီအရှိဒီဟို2021အစောပိုင်းကပေါ့နော်ကနဦးပိုင်းကဆိုလို့ရှိရင်ကျမတို့အရက်အဖွဲ့လူဖွဲ့စည်းအနေနဲ့ဒီဟာတွေကိုပြစ်တင်ဝေဖန်တာတွေရှိရဲ့ဒီဟာတွေရှုံချတာရှိတယ်ပြန်ပြီးတော့ဒီ MNHRC ပေါ့နော်ဒီလူခွင့်ကော်မရှင်ပြန်ပြီးတော့ပြန်ပြီးတော့အစ်စ်ပြန်လဲဖွဲ့စည်းဖို့ပြန်ပြီး reform လုပ်ဖို့ဆိုပြီးကျမတို့အများကြီးတွန်းအားတွေတိုက်ဟိုအင်တိုက်အားတိုက်နေပေါ့နော်ကျမတို့အားလုံးလုပ်ခဲ့ကြတာရှိရယ်ပေါ့နော်ဆိုတော့အခုတော့ဒီ2021နောက်ပိုင်းမှာတော့တည်ကြတယ်ဟိုဆက်တိုက်ဟို ဒီလူခွင့်ရေးကော်မရှင်ညာဒီစစ်အစိုးရကိုပေါ့နော်ဒီသူတို့ crime တွေလုပ်နေတာကိုသူတို့ပြစ်မှုတွေကျူးလွန်နေတာကိုလူခွင့်ရေးချိုးဖောက်နေတာကိုသူတို့ကဟိုပို့ပြီးတော့ဟိုအားပေးအားမြောက်ပေးနေတဲ့အဖွဲ့အစည်းတစ်ခုတည်းပဲရှိရပေါ့နော်ကျွန်မကတော့အဲ့လို
ဟုတ်ကဲ့ဒီလူခွင့်ရေးနဲ့ပတ်သက်ပြီးနိုင်ငံတိုင်းဝန်ကြီးရှင်ခန်းပြောသွားတဲ့အခါမှာလည်းနော်နိုင်ငံတကာကပေါ့နော်ကိုယ့်ရဲ့ပုံစံကိုသူများအပေါ်မှာလာပြီးပုံဖော်တယ်လို့ပြောသွားတာရှိပါတယ်ဒါကြောင့်ဂရင်တုခွင့်ရင်းနဲ့ပတ်သက်ပြီးနိုင်ငံတကာဆက်ဆံရေးကိုဆရာမဘလို့မြင်လဲပြီးတော့ပြည်ဝင်ကြီးကပဲဒါကြောင့်လည်းမဆုံးနိုင်တဲ့ဒုက္ခတွေလိုက်လာတတ်တယ်လို့ဆိုတယ်အဲ့ဒီလိုဒုက္ခတွေကအာဏာရှင်တွေကြောင့်ဖြစ်တာလားအဲ့ဒီလိုတခြားနိုင်ငံကတုခွင့်ရေးကိုမိမိနိုင်ငံမှာလာပြီးပုံဖော်တယ်လို့ဖြစ်တာလားဆရာမဘလို့မြင်ပါလဲခင်ဗျ
ဟုတ်ကဲ့ကနဦးအနေနဲ့ကျမဟိုဘောနော်ပြောချင်တာကတော့ဒီနိုင်ငံဒီနိုင်ငံတကာအတိုင်းအဝိုင်းနော်လက်ရှိအခြေအနေမှာကျမအနေနဲ့ကတော့ဟိုလုံးဝအားရစရာမရှိဘူးလို့ကျမအနေနဲ့ယူဆတယ်။ဘာကြောင့်လဲဆိုတော့ပြည်သူတွေဒါနစ်နာနေပြည်သူတွေတေဆုံးနေတဲ့နေ့တူကပြီးရင်ကျမတို့အဖမ်းခံရတဲ့အရေးအတွက်တွေဒီထက်ပိုပြီးတော့နေ့တစ်နေ့နဲ့တစ်နေ့ပိုပိုမြင့်လာတယ်မြင့်တက်လာတယ်ပေါ့နော်စသဖြင့်ဟိုအဲ့လိုမျိုးတွေပဲကျမတို့ကြုံတွေ့နေရတယ်ပေါ့ဆိုတော့နိုင်ငံအတိုင်းအဝိုင်းအနေနဲ့ကလည်းကျမယူဆချက်ကတော့ဒီဟိုမျက်နှာကြည့်ရဟိမ့်ပတ်ပါတယ်ဆိုတဲ့ပုံစံမျိုးနဲ့ပဲပေါ့နော်။ဘာကြောင့်လဲဆိုလို့ရှိရင်ယူကရိန်းနဲ့ပတ်သက်တဲ့ဟာမျိုးဖြစ်လာတဲ့အခါမှာကျမတို့ဒီမြန်မာနိုင်ငံနဲ့ပတ်သက်ပြီးအကူအညီရေးဆိုလို့ရှိရင်ပိုပြီးနေသွားတာမျိုးတွေပေါ့နော်ဆိုတော့အဲ့ဒါတွေလည်းဟိုတွေ့ရတယ်ပေါ့နော်ဆိုတော့အဓိကကတော့ဘယ်နိုင်ငံပဲဖြစ်ဖြစ်ပေါ့နော်ဒီပြည်သူလူထုမှာပဲဟိုပါဝါရှိရယ်အင်အားရှိရယ်ပေါ့နော်ဆိုတော့ဆောင်ရပါပေါ့နော်အဓိကကတော့ဒီလူခွင့်ရေးစီးနှင်းအနေနဲ့လိုက်နာရမယ်နိုင်ငံပဲဖြစ်ဖြစ်မလိုက်နာတဲ့နိုင်ငံပဲဖြစ်ဖြစ်အကုန်လုံးကတော့ဒီသူတို့အကျိုးစီးပွားပါမှာလုပ်ချင်တာမဟုတ်ရင်အသက်တွေရောမရှိဘူးပေါ့နော်ဆိုတော့ဟိုကိစ္စရဲ့မျိုးလေးကိုလည်းကျမအနေနဲ့ဒီတွေ့ရပေါ့နော်ဆိုတော့သုံးသပ်မိပါတယ်
အပန်ကတော့ဒါလူခွင့်ရေးနဲ့ပတ်သက်ပြီးလှုပ်ရှားတဲ့အဖွဲ့ပေါ့နော်လွတ်လပ်စွာပြောဆိုခွင့်အတန်တွေကိုဖော်ပြခွင့်လူမှုအတန်တွေကိုဖော်ပြခွင့်လှုပ်ရှားတဲ့အဖွဲ့ပေါ့နော်နော်တစ်ဖက်မှာဒီမိုကရေစီရေးလှုပ်ရှားကြတဲ့နိုင်ငံရေးသမားတွေအဖို့ဆိုလို့ရှိရင်လည်းလူခွင့်ရေးစံတွေကိုကျွန်တော်တို့မြင့်တင်ဖို့ဒါတာဝန်တူပါလဲရှိလားတစ်ဖက်မှာလည်းနော်အာဏာချိန်ခွင့်ရှာဖို့ချိန်ရတယ်အထူးသဖြင့်မြန်မာနိုင်ငံလိုအခြေအနေထဲမှာနော်ဒီမိုကရေစီရေးလှုပ်ရှားနေကြတဲ့နိုင်ငံရေးသမားတယောက်ကိုလူခွင့်ရေးနဲ့ပတ်သက်ပြီးလူခွင့်ရေးအဖွဲ့ကဖြစ်စေခြင်းတဲ့သဘောထားကိုပြောပါဆိုရင်ဆက်မအနေနဲ့ဘယ်လိုများပြောမလဲခင်ဗျာ
ဟိုနိုင်ငံရေးဆိုတာကလည်းဒီဟိုလူခွင့်ရေးတွေကိုလေးစားလိုက်နာရမှာပဲလေဒီလူခွင့်ရေးစံချိန်စံနှုန်းတွေနဲ့အညီဒီဟာကိုလေးစားတက်မိုးထားရမယ်ပြီးလို့ရှိရင်နောက်တစ်ခုကလူပြပိုင်ခွင့်တွေပေါ်မှာလည်းဟိုချိုးဖောက်မှုမရှိဘဲနဲ့ဟိုနေထိုင်တဲ့ねပြီးလို့ရှိရင်ဟိုလူတွေကိုလေးစားလိုက်နာတာကောက်ွယ်ပေးရမယ်ဆိုတဲ့စံချိန်စံနှုန်းတွေရှိပြီးသားပေါ့နော်ဆိုတော့တေးကြတဲ့အဲ့ဒီဟာတွေကိုသွားပြီးတော့ကိုကဒီတေးဟိုနိုင်ငံရေးသမားတယောက်ပေါ့နော်နိုင်ငံတစ်ခုကိုဦးဆောင်မဲ့လီဒါဟိုတယောက်ဖြစ်လာတဲ့အခါမှာဖြစ်မဲ့အခါမှာပေါ့နော်ဒီလူတွေကိုလူရပိုင်ခွင့်တွေကိုမချိုးဖောက်မိဖို့လူရပိုင်ခွင့်တွေကိုသွားပြီးတော့မပိတ်ပင်ဖို့မတားဆီးဖို့မကန့်သတ်ဖို့ပေါ့နော်ဒီအချက်တွေကကျွန်မအနေနဲ့တော့အရေးကြီးတဲ့အချက်တွေလို့ယူဆတယ်။ဘာပဲဖြစ်ဖြစ်ဒီဟိုဒီလူခွင့်ရေးနဲ့ပတ်သက်ပြီးတော့ဆိုလို့ရှိရင်ဒါအခြေခံကြတဲ့အချက်ကိုဆိုတော့ဟိုကျွန်မအနေနဲ့တော့အဲ့လိုသုံးသပ်မိရပေါ့
။ဟုတ်ကဲ့ဆရာမကျေးဇူးအများကြီးတင်ပါတယ်။ဟုတ်ကဲ့
။ကဲ့ကျေးဇူးပါဆရာ။
ဟုတ်ကဲ့။အခုတရုတ်နိုင်ငံရဲ့ဝန်ကြီးရဲ့အမြင်နဲ့ပတ်သက်ပြီးရှင်းလင်းသွားသူကတော့အတန်အဖွဲ့ကညွှန်ကြားရေးမှူးတော်ဆက်ပြီးဖြစ်ပါတယ်ကျွန်တော်တို့ပုံမှန်ပါ
ဥဒေမန္တအပစင်တင်ဆက်တဲ့ဒီမိုကရေစီလူ့အခွင့်နဲ့ခေတ်ပြိုင်ကမ္ဘာအစည်းအဝေးကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါ VO ရဲ့တင်းငွေတွင်နေမနေ့ပတ်အတန်လွင့်အစည်းအဝေးတွေကိုဆက်လက်ထုတ်လွှင့်နေပါတယ်
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VOA Plus application ကို download ရယူပါ
မင်္ဂလာပါခင်ဗျာ VOA American အတန်ရဲ့တနင်္ဂနွေနေ့မနေ့ဖက်အတန်လွင့်အစီအစဉ်တွေကိုလိုင်းနိုမီတာ25 kHz 11113ညလိုင်းနိုမီတာ40 kHz 9013ညလိုင်းနိုမီတာ58 kHz 5805တို့ကနေတိုက်ရိုက်ထုတ်လွှင့်နေတာဖြစ်ပါတယ်ဆက်လက်ပြီးတော့အာရှနိုင်ငံရေးလေယာစီးပွားသတင်းများဥရုယာတီနဲ့အနာဂတ်ကမ္ဘာစတဲ့ပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်အောင်မှာဖြစ်ပါတယ် အခုပထမအဆုံးအနေနဲ့ကတော့အာရှနိုင်ငံရဲ့အစီအစဉ်ကိုတင်ဆက်ပါမယ်။ဒီတစ်ပတ်မှာတော့မြန်မာအရေးအာဆီယံအပါအဝင်နိုင်ငံတကာရဲ့တိုက်တွန်းပြောဆိုမှုတွေထိုင်းနိုင်ငံမှာအဝါရောင်ဘဲရုပ်ပါပြက်ကြိန်လေးရောင်းချလို့ပြက်ကြိန်လေးရောင်းချလို့ထောင်တန်းအပြစ်ပေးခံရတဲ့အကြောင်းနဲ့တရုတ်နိုင်ငံသားရဲ့ဝင်ကြီးအသေးရဲ့အမေရိကန်နဲ့ရုရှားဆိုင်ရာပြောဆိုချက်တွေကိုဒီတစ်ပတ်အာရှနိုင်ငံရဲ့အစီအစဉ်မှာကျွန်တော်ကပဲဆက်ပြီးပြောပြပါမယ်။စစ်တပ်ကအာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာအကြမ်းဖက်တိုက်ခိုက်မှုတွေအဆုံးသတ်ရင်းနဲ့ဒီမိုကရေစီပြန်လည်ထွန်းကားရေးအတွက်အာဆီယံအတွင်းပြောဆိုတိုက်တွန်းမှုတွေမှာအင်ဒိုနီးရှားနဲ့မလေးရှားဟာရှေ့ဆုံးကရှိနေပါတယ်။မတ်လ9ရက်နေ့တုန်းကမလေးရှားနိုင်ငံသားရဲ့ဝန်ကြီးဇမ်ဘီအဗ်ဒူရာကာတီယာဟာမြန်မာနိုင်ငံအရေးကိုအပြေပေါ်တဲ့အထိဆက်လက်ကြိုးပမ်းသွားမယ်လို့ပြောဆိုခဲ့ပါတယ်။မြန်မာအာဏာသိမ်းစစ်ကောင်စီအနေနဲ့အာဆီယံဘုံသဘောတူညီချက်9ရပ်ကိုလိုက်နာအကောင်အထည်ဖော်ခြင်းမရှိသေးပေမဲ့မလေးရှားအနေနဲ့အာဆီယံနဲ့အတူဆက်လက်ကြိုးပမ်းသွားမယ်လို့နိုင်ငံသားရဲ့ဝန်ကြီးကမလေးရှားလွှတ်တော်မှာပြောဆိုခဲ့ပါတယ်။ပြီးခဲ့တဲ့ရက်သက်တပတ်တွေအတွင်းတုန်းကထိုင်းနိုင်ငံနဲ့ဖိလစ်ပိုင်နိုင်ငံကိုတွားရောက်ခဲ့တဲ့မလေးရှားဝန်ကြီးချုပ်အန်ဝါအီဘရာဟင်ကလည်းမြန်မာအရေးနဲ့ပတ်သက်ပြီးအတော်လေးပြောဆိုခဲ့ပါတယ်။မြန်မာအရေးဟာပြည်တွင်းရေးသက်သက်လို့သတ်မှတ်လို့မဖြစ်နိုင်တော့ကြောင်းနဲ့မြန်မာပြည်ကအခြေအနေတွေဟာဒေသတွင်းလုံခြုံရေးနဲ့ဒေသတွင်းအရေးအရာတွေကိုရိုက်ခတ်နေတယ်လို့မလေးရှားဝန်ကြီးချုပ်ကပြောဆိုခဲ့ပါတယ်။အလဲကျဥက္ကဋ္ဌအင်ဒိုနီးရှားနိုင်ငံတမရနဲ့နိုင်ငံသားရေးဝန်ကြီးတွေကလည်းပြီးခဲ့တဲ့လပိုင်းတွေမှာမြန်မာစစ်ကောင်းဆောင်တွေအနေနဲ့အာဆီယံဘုံသဘောတူညီချက်ကိုအကောင်အထည်ဖော်လာအောင်ထိတိယောက်ယောက်ကြိုးပမ်းသွားမယ်လို့ပြောဆိုခဲ့ပါတယ်။ဒါပေမဲ့လည်းအခုချိန်အထိမြန်မာစစ်ကောင်စီအနေနဲ့အာဆီယံဘုံသဘောတူညီချက်900ကိုထွက်ပေါက်တစ်ခုအဖြစ်အသုံးပြုမဲ့အရေးအယောင်မတွေ့ရပါဘူး။စစ်အုပ်ချုပ်ရေးကိုစန့်ကျင်တိုက်ခိုက်နေတဲ့အင်အားစုတွေကိုနှိမ်နှင်းပြီးရွေးကောက်ပွဲတစ်ခုလုပ်ဖို့ကသာစစ်ကောင်စီဘက်ကအာရုံစိုက်လှုပ်ဆောင်နေတာတွေ့နေရပါတယ်။မတ်လ6ရက်နေ့ကပဲကုလသမဂ္ဂလူအခွင့်ရေးမဟာမင်းကြီးဗက်ဂါထကမြန်မာစစ်ကောင်စီဟာအတန်းဖက်တိုက်ခိုက်မှုတွေနဲ့လူအခွင့်ရေးချိုးဖောက်မှုတွေကိုပိုပြီးကျူးလွန်လာနေတယ်လို့ပြောဆိုခဲ့ပါတယ
်။ Overall credible sources have verified that at least 2000
ယုံကြည်ရတဲ့သတင်းအရင်းအမြစ်တွေအရမြန်မာစစ်တပ်နဲ့သူ့ရဲ့အပေါင်းအပါတွေက2021ခုနှစ်ကစတင်ပြီးအရသား2948ဦးကိုတပ်ဖြတ်ခဲ့ပါတယ်။အဲ့ဒီတည်းမှာခလေး200ကျော်ပါဝင်ပြီးတေဆုံးသူ3ပုံ2ပုံလောက်ဟာစစ်တပ်ကဖမ်းဆီးထားစဉ်တေဆုံးခဲ့တာဖြစ်ပါတယ်။တကယ်တမ်းတေဆုံးသူအရေအတွက်ကဒီထက်မကပိုများနိုင်ပါတယ
်။မြန်မာစစ်ကောင်စီဟာပြီးခဲ့တဲ့နှစ်အတွင်းလေကြောင်းတိုက်ခိုက်မှု148ရာခိုင်နှုန်းတိုးမြှင့်တိုက်ခိုက်ခဲ့ပြီးဆေးရုံကြောင်းနဲ့ဘာသာရေးအဆောက်အဦတွေကိုတိုက်ခိုက်မှု100ရာခိုင်နှုန်းတိုးလာခဲ့တယ်လို့လူအခွင့်ရေးမဟာမင်းကြီးကပြောဆိုခဲ့ပါတယ်။မြန်မာစစ်ကောင်စီဘက်ကတော့ဒီပြောဆိုချက်တွေကိုပြစ်တင်ကန့်ကွက်ခဲ့ပါတယ်အခုလိုအချိန်ပါပဲမြမအိနီဂျင်ထိုင်းနိုင်ငံမှာတော့အဝါရောင်ဘဲရုပ်ကလေးတွေပါတဲ့ပြက်ကြိန်ကိုရောင်းချခဲ့သူကိုမတ်လ9ရက်နေ့အင်္ဂါနေ့တုန်းကဘန်ကောက်တရားရုံးကနေထောင်ဒဏ်3နှစ်ချမှတ်ခဲ့ပါတယ်သူကိုထိုင်းဘရင်မိသားစုကိုဝေဖန်စော်ကားမှုတားမြစ်တဲ့ဥပဒေနဲ့တရားစွဲဆိုထောင်ချခဲ့တာပါအသက်26နှစ်အရွယ်နရသွန်ချက်တမန်ကောင်စင်ကို2020ခုနှစ်ဒီဇင်ဘာလကတည်းကဖမ်းဆီးထားတာပါသူဟာအဝါရောင်ဘဲရုပ်ကလေးတွေပါတဲ့2021ခုနှစ်ပြက်ကြိန်ကို Facebook လူမှုကွန်ရက်ကနေရောင်းချခဲ့တဲ့အတွေ့ရဲတွေကသူ့ကိုအိမ်မှာလာပြီးဖမ်းသွားခဲ့တာပါထိုင်းနိုင်ငံမှာအဝါရောင်လေထိုးဘဲရုပ်တွေကို2020ခုနှစ်နှောင်းပိုင်းနဲ့2021ခုနှစ်ဦးပိုင်းကလူငယ်ကျောင်းသားတွေဥဆောင်ပြီးဘိုချုပ်ဟောင်းပရာယွတ်ချန်အိုချာအစိုးရကိုစန့်ကျင်ခဲ့တဲ့ဆန္ဒပြပွဲတွေအတွင်အသုံးပြုခဲ့ပါတယ်ဆန္ဒပြသူတွေဟာထိုင်းနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးအနာကိုချုပ်ကင်ထားတာကိုစန့်ကျင်ခဲ့သလိုဒီမိုကရေစီပြုပြင်ပြောင်းလဲရေးတွေကိုလည်းတောင်းဆိုခဲ့ပါတယ်ဒီပြုပြင်ပြောင်းလဲရေးတွေမှာထိုင်းဘရင်စနစ်ကိုပါပြုပြင်ပြောင်းလဲဖို့ပါဝင်ပါတယ်ဒီဘရင်နဲ့ဘရင်မိသားစုကာဝေးရေးဥပဒေကို2014ခုနှစ်ကအာဏာသိမ်းပြီးနောက်ပိုအသုံးပြုလာခဲ့ပြီးဆန္ဒပြတဲ့အတိုက်အခံတွေကိုဒီဥပဒေနဲ့ဖမ်းဆီးနှိမ်နှင်းတယ်လို့ဝေဖန်တာတွေရှိပါတယ်ဒါပေမဲ့ဝန်ကြီးချုပ်ချန်အိုချာကတော့ဒါကိုညှင်းဆိုပါတယ်လက်ရှိဝန်ကြီးချုပ်ဗိုလ်ချုပ်ကြီးပရာယွတ်ချန်အိုချာဟာ2014ခုနှစ်ကအမျိုးသမီးဝန်ကြီးချုပ်ရင်လတ်ရှိနာဝတ်အစိုးရကိုအာဏာသိမ်းခဲ့သူဖြစ်ပါတယ်။ဒီဘရင်ကာကွယ်ရေးဥပဒေနဲ့ဖမ်းဆီးအရေးယူခဲ့သူပေါင်း233ယောက်ရှိသွားပြီလို့ထိုင်းလူအခွင့်အရေးအတွက်ရှေ့နေများအဖွဲ့ TLHR ကပြောဆိုပါတယ်။ ထိုင်းနိုင်ငံမှာလာမယ့်မေလ9ရက်နေ့မှာတော့ရွေးကောက်ပွဲကျင်းပဖို့ရှိနေပါတယ်။အခုလိုအချိန်မှာပဲတရုတ်နိုင်ငံသားရေးဝန်ကြီးအသစ်ချင်းကွမ်းကအမေရိကန်အနေနဲ့တရုတ်အပေါ်မှာမမှန်မကန်ပြုမှုဆက်ဆံနေတာတွေကိုပြင်ပါလို့9ရက်နေ့အင်္ဂါနေ့တုန်းကလုပ်တဲ့သူ့ရဲ့သတင်းစာရှင်းလင်းပွဲမှာသတိပေးပြောဆိုခဲ့ပါတယ်
။ဘုမေဖန်ပုတ်ဆာချော继续沿着错误的道路。
American Beyond Zoo အနေနဲ့လက်ရှိသွားနေတာကို brain မအုပ်ဘူးဆိုရင်လမ်းဘေးထိုးကြတာဒါမှမဟုတ်တိုက်မိတာတွေဖြစ်တော့မှာပါတေးကြပါတယ်ပဋိပက္ခတွေနဲ့ထိတ်တဲ့ရင်ဆိုင်မှုတွေဖြစ်ပေါ်လာမှာပ
ါ American သမ္မတအင်ဘူတော်ပြောရေးဆိုခွင့်ရှိသူ John Kirby ကတော့ American ပြည်ထောင်စုအနေနဲ့တရုတ်နဲ့မဟာဗျူဟာမြောက်ပြိုင်ဆိုင်မှုကိုပဲလုပ်တာပါပဋိပက္ခဖြစ်ဖို့လုပ်နေတာမဟုတ်ပါဘူးလို့အဲ့ဒီနေ့မှာပဲတုံ့ပြန်ပြောဆိုခဲ့ပါတယ်တရုတ်နိုင်ငံသားရေးဝန်ကြီးချင်းကွမ်းကအဲ့ဒီသတင်းစာရှင်းလင်းပွဲမှာပဲယူကရိန်းပြဿနာဟာပထဝီနိုင်ငံရေးအရာပဋိပက္ခဖြစ်အောင်နောက်ွယ်ကတခုတည်းသောလက်ကခြေလှယ်ခဲ့တာဖြစ်ပြီးအာရှတိုက်မှာထပ်မလုပ်သင့်ဘူးလို့ပြောဆိုခဲ့ပါတယ်။ဒါအပြင်တရုတ်နဲ့ရုရှားဆက်ဆံရေးကိုတိုးမြင့်သွားမယ်လို့ပြောဆိုခဲ့ကြောင်းဒီတစ်ပတ်အာရှနိုင်ငံရေးအစီအစဉ်မှာတင်ပြလိုက်ရပါတယ်။ဒါကတော့အာရှနိုင်ငံရေးအစီအစဉ်ကိုတင်ဆက်ခဲ့တာပါဆက်လက်ပြီးတော့လေယာစီးပွားသတင်းများအစီအစဉ်ကိုတင်ဆက်ပါအောင်မယ်ပြည်တွင်းမှာတရားစည်းကွက်ကောင်းမွန်နေတဲ့အတွက်ပြည်တွင်းတရားစက်ယုံတွေကကြံစည်နှုန်းကိုတိုးမြင့်ပေးပြီးဝယ်ယူနေကြပါတယ်ပြည်တွင်းလေယာစိုက်ပျိုးရေးလုပ်ငန်းတွေမှာလှုပ်သားရှားပါမှုပြဿနာနဲ့ရင်ဆိုင်နေရပါတယ်ဒီလိုသတင်းတွေအပြင်တပတ်အတွင်းလေယာထွက်ကုန်သီးနှံတွေဈေးအတက်ကျပါတွေဖြစ်ခဲ့ပါတယ်လေယာစီးပွားသတင်းတွေကိုစုသီးပြီး Farmer Times Media ကတင်ဆက်ပေးထားပါတယ်
မင်္ဂလာပါလေယာစီးပွားသတင်းများအစီအစဉ်ကနေကြိုဆိုပါရစေလေယာစိုက်ပျိုးရေးချစ်သူများရှင်လန်းချမ်းမြေ့ကြပါစေရှင်ဒီတစ်ပတ်အတွက်လေယာစီးပွားသတင်းတွေကိုကိုအုပ်ကာနဲ့တူကျမနန်းလောင်လျံတို့ကတင်ဆက်ပေးသွားပါမယ်ရှင
်ဒီအပိုင်းတွင်မြန်မာနိုင်ငံလေယာစိုက်ပျိုးရေးနဲ့စီးပွားရေးကဏ္ဍမှာထိတ်တန့်ရောက်တဲ့သတင်းတွေမှာတရားစည်းကွက်ကောင်းမွန်နေတဲ့အတွက်တရားစိုက်ယုံတွေကကြံသီးနှံကိုဈေးကောင်းပေးပြီးဝယ်ယူနေတဲ့သတင်းနဲ့ဆက်ကြပါမယ်ပြည်တွင်းမှာတရားစည်းကွက်ကောင်းမွန်နေတဲ့အတွက်ပြည်တွင်းတရားစက်ရုံတွေကကြံသီးနှံကိုဈေးနှုန်းတိုးမြင့်ပေးပြီးဝယ်ယူနေတယ်လို့ကြံစိုက်တောင်သူတွေကပြောပါတယ်။ကြံသီးနှံကိုကြံတကာစက်ရုံနဲ့ကြံစက်ရုံတွေကနှစ်စဉ်ဈေးနှုန်းသတ်မှတ်ဝယ်ယူကြတာဖြစ်ပြီး2022ခုနှစ်ပေါက်ဈေးတွေအရတန်ရှင်းလက်ဆက်တဲ့ကြံတတန်းကိုဒေတာအလိုက်ချက်8000ခွဲကနေ9000ကျပ်အတွင်းဈေးနှုန်းသတ်မှတ်ထားတာပါ။အခုနှစ်မှာဓာတ်မြေဩဇာပိုးသက်ဈေးအပဝင်73စီဈေးနှုန်းတွေမြင့်တက်နေချိန်မှာစက်ရုံတွေကကြံတတန်းကိုချက်9000ခွဲကနေ3000ကျပ်အထိတိုးမြှင့်ဝယ်ယူပေးနေတဲ့အတွက်တွက်ချေကိုက်နေတယ်လို့ရှမ်းပြည်နယ်ကကြံစိုက်တောင်သူတို့ကဆိုပါတယ်။ပြည်တွင်းတရားဈေးမြင့်တက်လာရတာကကြံအထွက်နှုန်းနှဲပါခဲ့ပြီးနိုင်ငံတကာဈေးကလည်းမြင့်တက်နေတာပါ။ဒါအပြင်အခုနှစ်မှာတရားမဝင်တရားဝင်ရမှုမရှိသလောက်နှဲပါလာတာကလည်းပြည်တွင်းတရားစည်းကိုမြင့်တက်လာသေးတာဖြစ်တယ်လို့မြန်မာနိုင်ငံတရားနှင့်ကြံထွက်ပစ္စည်းလုပ်ငန်းရှင်များအသင်းအတွင်းရေးမှူးဦးစိန်ထွန်းကပြောပါတယ
်။နေဆက်ကနေပြောင်းတင်မှုရမှာမလိုအပ်တဲ့မူဝါဒတွေထပ်မံချမှတ်နေရကြောင့်အခက်တွေ့နေပါတယ်။ထိုင်းနိုင်ငံကိုနေဆက်ကနေပြောင်းတင်မှုရမှာစီးပွားကူးသန်းဝင်ကြီးဌာနကမလိုအပ်တဲ့မူဝါဒတွေကိုထပ်မံချမှတ်လာတာကြောင့်အပေါ်ကုန်ကျစရိတ်တွေမြင့်တက်လာပြီးအခက်ခဲတွေနဲ့ရင်ဆိုင်နေရပါတယ်။လက်ရှိပြည်ပကိုပြောင်းတင်မှုကနေရရှိလာတဲ့ပို့ကုန်ဝင်ငွေအမေရိကန်ဒေါ်လာ65ရာခိုင်နှုန်းကိုဗဟိုဘာသတ်မှတ်ဈေးတိုင်းလဲလှယ်ပေးရတာအပါအဝင်ပို့ကုန်လိုက်စီအပြင်နန်ဆက်ကုန်သွယ်ရေးစခန်းတွေကိုတည်ယူဖြတ်တန်းခွင့်ရရှိဖို့ပို့ကုန်သွင်းကုန်ဌာနအဆင့်ဆင့်ကိုတွားနေရတဲ့အတွက်အပေါ်ကုန်ကျစရိတ်တွေကမြင့်တက်လာတာဖြစ်တယ်လို့လုံခြုံရေးအယက်အမည်မဖော်လို့တဲ့ပြောင်းကုန်သည်တဦးကပြောပါတယ်ဒါအပြင်ထိုင်းနိုင်ငံကိုနေဆက်ကနေပြောင်းတင်မှုမယ်ဆိုရင်တင်ဖို့မဲ့ကားနံပါတ်ကားအမျိုးအစားထုတ်ယူမဲ့ကိုကုန်တုံလောင်ယုံတည်နေရတင်ပို့မဲ့တန်ချိန်ဖြတ်တမ်းမဲ့နေဆက်ကိတ်စတဲ့အချက်လက်တွေကိုတင်ပြနေရတာဖြစ်ပါတယ်ပို့ကုန်သွင်းကုန်ဌာနရဲ့တင်မို့ခွင့်ကိုပြန်လည်စောင့်ဆိုင်းနေချိန်မှာကုန်မတင်ရတဲ့အတွက်ကုန်ကားစောင့်ဆိုင်းကအနေနဲ့ငွေကျပ်5000ထပ်မံပေးနေရတယ်လို့လည်းထိုင်းနိုင်ငံကိုပြောင်းတင်မှုနေတဲ့ကုန်သည်တဦးကဆိုပါတယ်ထိုင်းကိုပြည်တွင်းအစိတ်ထုတ်ပြောင်းအခွန်ကင်းလွန်ခွင့်နဲ့တင်မို့ခွင့်ဟာဖေဖော်ဝါရီလကနေဩဂတ်လအထိသတ်မှတ်ထားတာပါဒါကြောင့်ကန့်သက်ချက်တွေဖြေလျှော့ပေးဖို့လိုအပ်နေပြီးကန့်သက်ချက်တွေကိုဆက်လက်တင်းကျပ်ထားမယ်ဆိုရင်တော့အခုလိုအခွန်ကင်းလွန်ခွင့်ကာလမှာထိုင်းကိုပြောင်းတင်မို့မှုရော့ကျသွားနိုင်တယ်လို့ကုန်သည်တွေကပြောပါတယ်ပြည်တွင်းမှာအစိတ်ထုတ်ပြောင်းကိုအဓိကရှမ်းပြည်နယ်မကွေးတိုင်းအေရီတိုင်းပဲခူးတိုင်းတို့ပြင်တခြားဒေသတွေမှာလည်းစိုက်ပျိုးကြပါတယ်ပြည်တွင်းမှာအစိတ်ထုတ်ပြောင်းပြင်းမြတန်ချိန်3.2%ဝင်းကျင်ထွက်ရှိနေပြီးနှစ်စဉ်ပြည်ပကိုအစိတ်ထုတ်ပြောင်းတန်ချိန်နှစ်တန်းကျော်တင်မိုးမှုကနေအမေရိကန်ဒေါ်လာတန်600ခန့်ရရှိနေတယ်လို့ဆိုပါတယ် လက်ရှိပြောင်းကိုတရုတ်ဖိလစ်ပိုင်ဗီယက်နမ်အပါအဝင်နိုင်ငံပေါင်း80ကိုတင်ပို့နေပြီးထိုင်းကိုအခွန်ကိန်းလွှင့်ခွင့်ရတဲ့အခုလိုကာလမှသာနတ်သက်ကုံတွေလမ်းကြောင်းကနေတင်ပို့နေတာဖြစ်ပါတယ
်။လေယာဉ်စိုက်ပျိုးရေးလုပ်ငန်းတွေမှာလုံသားရှားပါမှုပြဿနာတွေနဲ့ရင်ဆိုင်နေရပါတယ်။ပြည်တွင်းလေယာဉ်စိုက်ပျိုးရေးလုပ်ငန်းတွေမှာလုံသားရှားပါမှုပြဿနာတွေနဲ့ရင်ဆိုင်နေရတယ်လို့တောင်သူတွေကပြောပါတယ်။လေယာဉ်လုံသားရှားပါမှုပြဿနာရဲ့နောက်ဆက်တွဲဆိုးကျိုးတွေအနေနဲ့အလုသမားငှားရမ်းကနှုံတာမြင့်တက်တာအသီးနှံတွေအချိန်မီစိုက်ပျိုးနိုင်မှုမရှိတာရိတ်သိမ်းချိန်ကျော်လွန်မှုတွေဖြစ်ပေါ်ပြီးအသီးနှံဆုံးရှုံးရတာတွေနဲ့ကြုံတွေ့နေရတယ်လို့ပဲခူးတိုင်းပြည်မျိုးနယ်ကတောင်သူဦးစောမြင့်ကပြောပါတယ
်။လေတွေကပေါင်းစုလို့လူငှားခြင်းလဲမရဘူး။လူမရလို့ဘဲတွေ6ကျုံကျွမ်းကုန်ပြီးတော့လေလွင့်ဖြစ်ကုန်တာလည်းရှိတယ်။အလုသမားကလည်းဒီချိန်လေးမှာအလုကဖြိုင်တာဆိုတော့ကြသူတို့လိုချင်တဲ့ဈေးတွေကိုအရင်မြင့်တောင်းနေပေါ့ကြ။
လက်ရှိမှာလူငယ်တွေအနေနဲ့ပြည်ပနိုင်ငံတွေကိုအလုတ်တွားရောက်လုကင်မှုများလာတာအပါအဝင်တစ်နှစ်ပတ်လုံးအလုတ်ကင်ခွင့်လန်းမရှိတဲ့နယ်ဒေသတွေကလူငယ်တွေကလည်းရန်ကုန်မနလေးစားတဲ့မြို့ကြီးတွေကိုပြောင်းရွှေ့လုကင်နေကြတဲ့အတွက်စိုက်ပျိုးရေးကဏ္ဍမှာလေယာလုသားရှားပါလာတာဖြစ်ပါတယ
်။ဒါကတော့လေယာစီးပွားသတင်းများအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါ။ VO ရဲ့တနင်္ဂနွေနေ့မနေ့ဖက်အတန်းလွင့်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုဆက်လက်ပြီးတော့ဘတ်စင်ကဏ္ဍတစ်ခုဖြစ်တဲ့ဥရူရာသီနဲ့အနာဂတ်ကမ္ဘာအစီအစဉ်ကိုတင်ဆက်ပါတော့မယ်။ကဘာပင်လေသမုတ်တရားတွေကဇီဝမျိုးကွဲတတ္တဝါနဲ့အပြင်တွေကိုကာကွယ်ရေးမဖြစ်မနေလိုက်နာရမယ့်နိုင်ငံတကာသဘောတူညီချက်ကိုကုလသမဂ္ဂမှပထမဦးဆုံးအကြိမ်အဖြစ်ချမှတ်နိုင်ခဲ့ပြီဖြစ်ပါတယ်။နိုင်ငံပေါင်း100ကျော်ကကိုယ်စားလှယ်တွေတင်ကြီးကျင်းတဲ့သဘောတူညီလိုက်တာကြောင့်ကုလသမဂ္ဂရဲ့ရေရှည်ခန်းနဲ့ဖွံ့ဖြိုးတိုးတက်ရေးရည်မှန်းချက်တွေလည်းပြည့်မီလာနိုင်တော့မှာဖြစ်ပါတယ်။ရာသီဥတုနဲ့အနာဂတ်ဥရုယာသီနဲ့အနာဂတ်ကမ္ဘာအစီအစဉ်မှာနားလောင်ကတင်ပြထားပါတယ်။
Ladies and gentlemen, the ship has reached the shore.
သမုဒ္ဒရာဇီဝကေဟစနစ်တွေထိနေရေးသဘောတူညီမှုရရှိလိုက်ပြီဖြစ်ကြောင်းကုလသမဂ္ဂညီလာခံဥက္ကဋ္ဌဖရီနာလီကဆေလုရှားစွာနဲ့ကြေညာသွားတာပါ။နိုင်ငံအုပ်ချုပ်မှုနဲ့ဥရေအောက်မှာရှိမနေတဲ့ရေပြင်းနဲ့နမိတ်ဟာသမုဒ္ဒရာရေပြင်းရဲ့တုံးပုံနှပုံရှိပြီးတော့ကဘာမျက်နှာပြင်ရဲ့သဘောလောက်ရှိပါတယ်။အဲ့ဒီလိုပင်လယ်နဲ့သမုဒ္ဒရာရေပြင်အပေါ်မှာလည်းတည်နိုင်ငံတကာသဘောတူညီချက်တွေတရားမှုရှိမှဖြစ်ပြီး Blue Economy လို့ခေါ်တဲ့ပင်လယ်ရေကြောင်းကူးသန်းရောင်းဝယ်မှုတွေကြောင့်တဘာဝပတ်ဝန်းကျင်အပေါ်ဘလို့တရားမှုရှိနေတယ်လဲဆိုတာကိုစစ်ဆေးနိုင်တော့မှာဖြစ်ပါတယ်။နိုင်ငံဆောင်ကကိုယ်စားလှယ်တွေသတင်းနှစ်ပတ်ကြာအချိန်နဲ့ဆွေးနွေးခဲ့ကြပြီးမှ March 4ရက်နေ့နောက်ပိုင်းမှာဒီလိုသမိုင်းဝင်သဘောတူညီမှုရခဲ့တာပါ။ပင်လယ်ရေတို့အရေးလှုပ်ရှားဆောင်ရွက်နေတဲ့ Blue Marine Foundation အဖွဲ့အမှုဆောင်ညွှန်ကြားရေးမှူး Charles Clower ကအခုလိုပြောပါတယ်။
There is a lot of destruction going on in the world's oceans.
90% of the fish are gone. ပျက်စီးယိုယွင်းလာတဲ့ပြည့်အပ်တွေအတော်များများရှိပါတယ်။ကြီးမားတဲ့ငါးတွေဟာဆိုလို့ရှိရင်90ရာခိုင်နှုန်းကျော်ပျောက်ဆုံးသွားပါပြီ။ဝေလာငါးတွေဘာဖြစ်သွားသလဲဆိုတာလည်းကျွန်တော်တို့သိကြပါတယ်။ဒါကြောင့်မို့လို့ဒီလိုသဘာဝအရင်းအမြစ်တွေကိုလူသားတွေအလွန်အကျွံထုတ်ယူအသုံးချလို့မရတဲ့ area မျိုးအရေးတကြီးဖန်တီးပေးရမှာပါ။
ပင်လယ်ရေကြောင်းဆိုင်ရာလိုက်နာရမယ့်သဘောတူညီချက်ကို1994ခုနှစ်မှာချမှတ်ခဲ့ပေမဲ့အဲ့ဒီတုန်းကဇီဝမျိုးကွဲတွေရဲ့နှုတ်နယ်တဲ့သဘောသဘာဝကိုမသိခဲ့ကြသေးပါဘူး။ဒါကြောင့်လဲရေအောက်သဘာဝပတ်ဝန်းကျင်ကိုဘလို့အကာအကွယ်ပေးရမလဲဆိုတာကိုဆွေးနွေးခဲ့တာနှစ်ပေါင်း20ဝန်းကျင်ရှိခဲ့ပါပြီ။ဖြူသုတေသနဌာနအကြီးတန်းမန်နေဂျာဂျူလီယန်ဂျက်ဆန်ကအခုလိုထောက်ပြပါဗျ။
And that's not just the protected areas and the environmental impact assessments.There's two other important parts of the package.
ဒီသဘောတူညီချက်အရရေပြင် area နဲ့သဘာဝပတ်ဝန်းကျင်ဆိုင်ရာအကဲဖြတ်စမ်းစစ်မှုတွေပဲလုပ်သွားမှာမဟုတ်ပါဘူး။ဒီအထက်မှာအရေးကြီးတဲ့တခြားခန္ဓာနှစ်ခုကပါပါသေးတယ်။ဒါကတော့ဒန်းတူညီမျှမှုပါ။ကမ္ဘာမြောက်ပိုင်းနိုင်ငံတွေကနေတောင်ပိုင်းနိုင်ငံတွေအတွက်စွန့်ရည်မြင့်တရေသင်တန်းတွေနဲ့ဤပညာတွေလွှဲပြောင်းပေးမဲ့ကိစ္စတွေဖြစ်ပါတယ်။ဒါမှပဲပင်လယ်သမုဒ္ဒရာတဲကဇီဝမျိုးကွဲသရဝါနဲ့အပင်တွေကိုကာကွယ်ရေးနဲ့အရေးအမြစ်တွေမဆုံးရှုံးစေဘဲရေရှည်ထုတ်ယူအသုံးချနိုင်ဖို့ကိစ္စမှနိုင်ငံအားလုံးပါဝင်နိုင်ကြမှာဖြစ်ပါတယ်
။ကနေဒါနိုင်ငံမွန်ထရီယယ်မှာပြီးခဲ့တဲ့ဒီဇင်ဘာလကသဘောတူညီခဲ့ကြတဲ့30 by 30ဆိုတဲ့ဒီဆဲစုနှစ်ကုန်မှာကမ္ဘာရေဒူးနဲ့မြေဒူး30ရာခိုင်နှုန်းကိုကာကွယ်ထိန်းနေရည်မှန်းချက်တွေအကောင့်ထည့်ဖို့တဲ့နေရာမှာလဲကုလသမဂ္ဂရဲ့ဒီသဘောတူညီချက်ကအလွန်အရေးပါပါတယ်။လက်ရှိမှာတော့ရေဒူးညဉ့်ညံတာပင်လယ်ရေအက်ဆစ်ဓာတ်တွေပေါက်တာငါးအလွန်ကျုံဖန်စီတာနဲ့ပလတ်စတစ်အမိုက်တွေနဲ့နှစ်မုံးလာနေတဲ့သမုဒ္ဒရာရေပြင်နဲ့နှမရဲ့တစ်ရခိုင်နှုန်းကကာကွယ်နိုင်မှာသိတယ်။
သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေလှောင်ရှားမှုအဖွဲ့ဖြစ်တဲ့ Greenpeace ကလည်း2030ပြည်လွန်အရောက်မှာကမ္ဘာမြေတုနဲ့ရေတု30ရာခိုင်နှုန်းကိုကာကွယ်နိုင်ရည်မှန်းချက်ပြည်မှုကိုဆိုရင်တော့မိုင်ပေါင်း 4.2 တန်းပတ်လည်အကျယ်ရှိတဲ့သမုဒ္ဒရာရေပြင် area ကိုအခအကွယ်ပေးရမယ်စီရင်ထဲနှစ်စဉ်ထည့်သွင်းထားမှဖြစ်မယ်လို့ထောက်ပြပါတယ်ငါးဖားလုံငါးနဲ့အကျိုးစီးပွားဖြစ်နေကြတဲ့နိုင်ငံတွေကတော့ဒီသဘောတူညီချက်တွေအရငါးဖားလုံငါးတွေကိုဒေသငါးဖားလုံငါးစီမံခန့်ခွဲရေးအဖွဲ့တွေနဲ့ဘလို့တွဲပြီးလုပ်ကိုင်လို့ရမလဲဆိုတာကိုစိုးရိမ်နာမျိုးတော့ရှိပါတယ
် 25% of the of additional carbon emissions has gone into the ocean
ကာဗွန်တောင်ဝင်25ရာခိုင်နှုန်းကိုသမုဒ္ဒရာရေတုကထပ်ပြီးစုပ်ယူနေရတဲ့အတွက်ဘယ်နေရာမှာအက်ဆစ်ဓာတ်တွေပိုပေါက်လာစေပါလဲကဘာပါပူနွေးမှုဖြစ်လာစေတဲ့အကြောင်းရင်း90ရာခိုင်နှုန်းကပင်လယ်ရေထုအပေါ်မှာမူတည်နေပါတယ်။ဒါကြောင့်လေရင်းနှီးသတ္တဝါတွေအပေါ်မှာလည်းပြဿနာတွေဖြစ်လာစေတယ်ဆိုတာအလွန်ထင်ရှားပါတယ်။ဒီလိုအနေထားမှာငါးအလွန်ကျွံဖန်တာတွေတရားမဝင်ငါးဖန်တာတွေထပ်ပေါင်းလိုက်တော့ပြဿနာကပိုကြီးလာပါတယ်။ဥရုရာသီဖောက်ပြန်ဒဏ်ခံရေးကျိုးပန်းချက်တွေထဲမှာပင်လယ်ရေထုကိုအကာအကွယ်ပေးမဲ့ကိစ္စကလည်းတစ်ခုပါဝင်ဖြစ်ပါတယ်။အခြေအနေနဲ့တဟဇာဒကြအောင်လောက်ကင်တွားမယ်ဆိုတာကျွန်တော်တို့သိကြပါတယ
်ဒီသဘောတူညီမှုကြောင့်လူသားတွေကိုလူမှုရေးစီးပွားရေးအရာရောတဘာဝပတ်ဝန်းကျင်အတွက်ပါအကျိုးပြုနေတဲ့ပင်လယ်သမုဒ္ဒရာထဲထင်းသလိုလှုပ်ရှားလို့မရတော့ဘူးလို့ဆွေးနွေးညီနိုင်မှုမှာပါဝင်ခဲ့တဲ့ကမ္ဘာတော်ရင်သရေဆန်ရမငွေအဖွဲ့ WWF ကလည်းထောက်ပြပါတယ်ကမ္ဘာမှာနိုင်ငံရေးအရာကွဲပြားမှုတွေပေါ်ပေါက်နေတဲ့အခုလိုအချိန်မျိုးမှာတော့ပင်လယ်သမုဒ္ဒရာထဲကဇီဝမျိုးကွဲသတ္တဝါနဲ့အပင်တွေကိုကာကွယ်ရေးသဘောတူညီမှုရလိုက်နိုင်တဲ့အတွက်လဲနိုင်ငံတွေညံ့ညို့မှုရှိရင်အပြည်ပြည်ဆိုင်ရာဥပဒေတွေနဲ့တန်တမာရေးမှာတိုးတက်မှုတွေဆောင်ကျဉ်းနိုင်တယ်ဆိုတာကိုပြသလိုက်တဲ့အားသက်စရာလက္ခဏာဖြစ်တယ်လို့လည်းသူသေးသီးတွေကသုံးသပ်ပါတယ်။အခုရရှိလေတဲ့သဘောတူညီမှုကိုတော့ဥပဒေပညာရှင်တွေလှိလာသုံးသပ်ပြီးတာနဲ့ကုလသမဂ္ဂမှာတရားဝင်အတင်းပြုပြထားနိုင်တော့မှာဖြစ်ပါတယ်။ကျမနင်္ဂလာပ
နားလောင်အပတ်စဉ်တင်ဆက်နေတဲ့ဥရုယာတီနဲ့အနာဂတ်ကဘာအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာဖြစ်ပါတယ်။ VOA ရဲ့တနင်္ဂနွေနေ့မနက်ဖက်အတန်လွင်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့သတင်းအချင်းချုပ်တွေကိုဂျော်ခင်မျိုးသက်ကပြောပြပါဦးမယ
်။ Ukraine စစ်ပွဲအတွက်အနောက်နိုင်ငံတွေကပေးပို့တဲ့တင့်ကားတွေဟာစစ်နည်းဖြူဟာအတွက်တိတာတဲ့အပြောင်းလဲတွေကိုဖြစ်စေတယ်လို့ Ukraine တင်ကားတအကြီးကဲတူဖြစ်တဲ့ Leonard Counter ကပြောပါတယ်ရုရှားရဲ့ကျူးကျော်စစ်ကိုဒဏ်ပြန်တိုက်ခိုက်နေတဲ့ Ukraine တွေကိုစစ်မြေပြင်သုံးခင်မီတင်ကားတွေပေးပို့ကူညီမယ်လို့အနောက်နိုင်ငံအများပြားကလည်းကြေညာပြုထားတာဖြစ်ပါတယ်ရုရှားက Ukraine နိုင်ငံတလွှာမစ္စိုင်းတုံးတွေနဲ့ပြင်းပြင်းထန်ထန်တိုက်ခိုက်နေစေဖြစ်ပါတယ် Iran ကရုရှားတို့ SU-35 jet တိုက်လင်းရင်တွေဝယ်ယူဖို့အတွက်သဘောတူညီချက်ရခဲ့တယ်လို့အီရန်အစိုးရပိုင်းသတင်းဌာနကစနေနေ့မှာကြေညာပါတယ်။အီရန်နဲ့ရုရှားကြားဆက်ဆံရေးတွေဟာတွန်းမြင့်လာနေတာဖြစ်ပြီးအီရန်လုတ် drone လက်နက်တွေကိုလည်းရုရှားကယူကရိန်းကျူးကျော်စစ်အတွင်းမှာအသုံးပြုနေတာလည်းဖြစ်ပါတယ်။ပင်လယ်ပြင်ကိုဖြတ်ပြီးတော့အီတလီကိုတရားမဝင်ဝင်ရောက်လာတဲ့လေစီးပြေရွှေ့ပြောင်းဝင်ရောက်သူ1000ကျော်ကိုအီတလီကမ်းခြေဆောက်တပ်တွေကစနေနေ့မှာကယ်ဆယ်ခဲ့ရပါတယ်။ခရတွန်မြို့အနီးပင်လယ်ပြင်ထဲမှာ February 26ရက်နေ့ကရွှေ့ပြောင်းဝင်ရောက်လာသူတွေစီးနှင်းလာတဲ့ဆက်လီနစ်မြုပ်ခဲ့တဲ့အတွက်84ဦးသေဆုံးခဲ့ရပါတယ်။ဒီနှစ်အတွင်းအီတလီကိုပင်လယ်ပြင်ကနေဝင်ရောက်လာသူစုစုပေါင်းက 18,000 ကျော်ရှိသွားပါပြီ။တိုက်ပွဲတွေပြင်းထန်နေတဲ့ကယားပြည်နယ်ထဲမှာစစ်ကောင်စီရဲ့လမ်းကြောင်းပိတ်ဆို့မှုတွေကြောင့်အရက်သားတွေအတွက်ဆေးဝါးနဲ့စားနပ်ရိက္ခာရနိုင်မှုအရင်ကလည်းပိုးပြီးခက်ခဲလာနေပါတယ်။စစ်ပွဲတွေကြောင့်ဆန်စပါးဆက်ပြိုးဖို့လည်းခက်ခဲလာနေတာဖြစ်ပြီးစံရိခာစီဝါနဲ့လူသုံးကုန်ပစ္စည်းတွေမလုံမလောက်မှုအခြေအနေကပိုးပြီးဆိုးလာနေတယ်လို့ကင်းနီလူခွင့်ရဲ့အဖွဲ့ကပြောပါတယ
်။တရင်ချင်းကျုပ်တွေကိုဒေါခင်မျိုးသက်ပြောပြသွားတာပါ။ဒီကနေ့တန်လွင်စီစဉ်တွေကိုထုတ်လုပ်နိုင်ဖို့တာဝန်ယူခဲ့သူတွေထဲမှာအစီအစဉ်ထုတ်လုပ်ရမှုကကိုညာဝင်းအောင်ဖြစ်ပါတယ်။အတန်ဖန်းတဲ့ရုပ်သံအင်ဂျင်နီယာတွေကတော့ Nick Ivanov နဲ့ Zubair Etaye တို့ဖြစ်ပါတယ်။ကျွန်တော်တို့ရဲ့VOA ရဲ့တနင်္ဂနွေနေ့မနက်ဖက်အတန်လွင်စီစဉ်နေလဲဒီမှာတင်ပြပေးဆုံးပြီဖြစ်ပါတယ် VOA ကိုကြည့်ရှုနားတော်တာဆင်တဲ့အတွက်ကျေးဇူးအထူးတင်ပါတယ်သောရရှင်မြန်မာပြည်သူအပေါင်းလဲဘေးအန္တရာယ်ဝေးကွာကြပါစေကျွန်တော်ကတော့အောင်မိုးကြော်ပါခင်ဗျာကဲပါပြီ
This program has come to you from the Voice of America, Washington.